Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်မေလ3ရက်ကြာသပတေးနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနူမီတာ25 32 51နဲ့လိုင်းလတ်190ဒူကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတနဲ့ညှိစွန်းမှုတွေလို့ဆွဆွဲထားတဲ့လိင်ဖြောဖြေးရေးတရုတ်ဆောင်ကိုဒေါ်လာ3,300ပေးခဲ့တဲ့ကိစ္စကိုသမ္မတကအတည်ပြုလိုက်ပါတယ်။ကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ကင်းစင်ရေးကြိုးပမ်းမှုတနေ့တည်းချထားတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောဆိုလိုက်တဲ့အကြောင်းတရုတ်နိုင်ငံကပြောပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်တဲ့သူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ကချင်တိုက်ပွဲတွေကြားပိတ်မိနေတဲ့ထောင်ချီတဲ့စစ်ဘေးရှောင်ပြည်သူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးနိုင်ဖို့အတွက်အစိုးရကစီစဉ်ဆောင်ရွက်နေတယ်လို့ဆိုပါတယ်။
ဆုံးပြီးတော့နေဝန်ကိုနေရာမှာရှိရဲဆိုတော့အလူတွေကိုကျွန်တော်တို့သွားပြီးတော့ဒီနယ်ဆိုးရရဲ့နောက်မှုကဲတဲ့ဝန်ကြီးဌာနရဲ့
သမရယုံပြောခွင့်ရပုဂ္ဂိုလ်ဦးဇော်တီပြောကြားသွားတာပါဒီအကြောင်းနဲ့အတူအဲ့ဒီစစ်ဘေးရှောင်တွေကိုကယ်ထုတ်ပေးရတဲ့မြစ်ကြီးနားမြို့ကဆန္ဒပြနေတဲ့နောက်ဆုံးအခြေအနေနဲ့တခါထိုင်းနိုင်ငံတဲကိုအောက်ခွန်မဲ့တွင်းလာတဲ့ပောက်ကွဲစင်နိုင်တဲ့ဓာတုပစ္စည်းတွေဖမ်းမိတဲ့အကြောင်းတွေကိုလည်းတင်ပြအိုးမှာပါအဲ့ဒီနောက်ပိုင်းမှာတော့နိုင်ငံတကာသတင်းလွှာတပုတ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းကြားဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါဦးဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့လွန်ခဲ့တဲ့ဆယ်နှစ်လောက်ကညှိစွန်းမှုတွေလို့ဆွဆွဲထားတဲ့လိင်ဖြောဖြေးတရုတ်ဆောင်စတော်မီဒန်နီယယ်စ်ကို2016အမေရိကန်သမ္မတရွေးကောက်ပွဲမှာတမ်းပြီးမှဒေါ်လာ3,300ပေးခဲ့တဲ့ကိစ္စကိုသမ္မတကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပြီးမဲ့မဲဆော်ဘွဲရန်ပုံငွေတွေကတုံးဆွဲခဲ့တာမဟုတ်တဲ့အကြောင်းငင်းဆန်လိုက်ပါတယ်စနေပြည်သူကတားပြည်သူကိုမွေးဖွားပြီးလာအနှဲငယ်ချ2006ခုနှစ်တည်းနေဗာဒါပြည်နယ်ကဟိုတယ်တစ်ခုမှာတညအိတ်ခဲ့ဘူးတယ်လို့ပြောဆိုထားတဲ့တရုတ်ဆောင်အမျိုးသမီးကိုနယူးယောက်မြို့ကသူ့ရဲ့ကိုပိုင်ရှင့်နေဖြစ်သူမက်ကယ်ကိုင်ကနှုတ်ပိတ်တဲ့အနေနဲ့ငွေပေးခဲ့ပြီးနောက်မှာရှင့်နေကိုလာစဉ်အကျိုးဆောင်ကအဖြစ်ငွေပြန်ပေးခဲ့တဲ့အကြောင်းသမ္မတကပြောဆိုလိုက်တာပါဒါမှလည်း Twitter Internet လူမှုကွန်ရက်ကနေဒီကနေ့စတိုက်ဆိုသလိုရေးသားခဲ့တဲ့မှတ်ချက်တွေထဲမှာတော့ရှင်းနေကိုပေးရငွေရမဲဆော်ဝဲကငွေချေးတွေနဲ့မဆိုင်တဲ့အကြောင်းညှင်းဆန်ထားပါတယ်။ကြော်ချားသူတွေနဲ့ချမ်းသာသူတွေကြားမှာလျှို့လျှို့ဆင်ငွေလွဲပြောင်းမှုသာဖြစ်ကြောင်းလည်းပြောဆိုထားတာပါ။သမ္မတထရန့်ကတော့လိင်ဖြောဖြေးတရုတ်ဆောင် Stormy Daniels နဲ့အချစ်ဆန်လမ်းမရှိတဲ့အကြောင်းညှင်းဆန်ထားပြီးငွေပေးခဲ့တဲ့ကိစ္စကိုသိရှိထားခြင်းရှိမရှိသတင်းတော့တွေပြီးခဲ့တဲ့လာတဲ့မင်းမြန်ရံမှာတော့မသိတဲ့အကြောင်းတုံ့ပြန်ပြောဆိုထားတာဖြစ်ပါတယ်။တရုတ်ဆောင် Daniels ကတော့ငွေပေးခဲ့တဲ့ကိစ္စနဲ့ဆက်နေပြီးသမ္မတထရန့်ကိုရောသမ္မတရဲ့ကိုယ်ပိုင်ရှင့်နေတူဖြစ်တဲ့မက်ကယ်ကိုဟင်တို့ကတရားစွဲဆိုထားတာပါ
။တရုတ်နိုင်ငံရဲ့စီးပွားရေးမူဝါဒတွေအပေါ်ဆွေးနွေးမှုတွေကိုဖြည့်ရှင်းဖို့ကြိုးပမ်းနေတဲ့အမေရိကန်ပြည်ထောင်စုကကုန်သွယ်ဆိုင်ရာအစစ်မြေကိုယ်စားလှယ်အဖွဲ့ဟာတရုတ်ဆိုရာတာဝန်ရှိသူတွေနဲ့ဘေကျင်းမြို့တော်မှာတွေ့ဆုံဆွေးနွေးနေပါတယ်။ကုန်သွယ်ရေးစစ်ပွဲတွေပေါ်ပေါက်လာမှကိုရှောင်ရှားဖို့နှစ်ဖက်စလုံးကစ조사နေချိန်မှာတွေ့ဆုံကြတဲ့အစီအစဉ်ကိုတော့အပေါင်းလက္ခဏာဆောင်တဲ့ခြေလှမ်းတရက်အဖြစ်တချို့ကမြင်ကြပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ကုန်သွယ်မှုမှာမျက်မျက်တာတာဖြစ်အောင်အမေရိကန်တာဝန်ရှိသူတွေစ조사ညှိနှိုင်းနေကြောင်း Twitter Internet လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။အမေရိကန်အပါအဝင်ပြည်ပကယင်းနှီးမြှုပ်နှံသူတွေကြားမှာတော့ကုန်သွယ်ဆိုင်ရာမူဝါဒတွေနဲ့ဈေးကွက်မှာဝတ်ဆက်နိုင်ရည်အပေါ်စိုးရိမ်မှုတွေရှိနေကြတာပါတရုတ်နိုင်ငံရဲ့ကုန်သွယ်ဆိုင်ရာမမျှတတဲ့မူဝါဒတွေဤပညာတွေကိုမမှန်မကန်လွှဲပြောင်းမှုတွေညာနာပစ္စည်းပိုင်ဆိုင်ခွင့်ချိုးဖောက်မှုဆွဆွဲချက်တွေနဲ့ဒေါ်လာဘီလီယံ50တန်ဖိုးရှိတဲ့တရုတ်ပုတ်ကုန်တွေအပေါ်အခွန်တိုးကောက်ဖို့သမ္မတထရန့်ကမကြသေးခင်ကပဲကြေညာလိုက်တဲ့အတွက်လဲတင်းမာမှုတွေပိုပြီးကြီးထွားလာခဲ့တာပါတရုတ်နိုင်ငံကတော့အမေရိကန်ရဲ့ဆွဆွဲချက်တွေကိုညှင်းဆန်ထားပြီးတရုတ်နိုင်ငံရဲ့ဈေးကွက်ကိုပိုမိုလွတ်လပ်ခွင့်ပေးနေတဲ့အကြောင်းပြောပါတယ်။တချိန်တည်းမှာပဲအမေရိကန်ကတရုတ်သွင်းခုံတွေအပေါ်ခွန်တွေတွန့်မြက်ကောက်ခံမဲ့အစီအစဉ်ကိုအကောင့်ထည့်ဖို့ခဲ့ရင်တရုတ်နိုင်ငံကလည်းအလားတူတုံ့ပြန်မဲ့အကြောင်းသတိပေးထားပါတယ်။အမေရိကန်ဗဏ္ဍာရေးဝန်ကြီးစတီဗင်မနူချင်ဦးဆောင်တဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ဟာတရုတ်သမ္မတရှီကျင်းပင်နဲ့နှိဆက်သူဒုဝန်ကြီးချုပ်လျူဟေဦးဆောင်တဲ့တရုတ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံနေတာဖြစ်ပါတယ်ရှင်။
ကိုရီးယားကျွမ်းစင်မှာနျူကလ িয়ার ကင်းစင်ရေးကြိုးပမ်းဖို့တန်တဲ့ခံချထားတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောဆိုလိုက်တဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောလိုက်ပါတယ်။ကိုရီးယားကျွမ်းစင်မှာနျူကလ িয়ার ကင်းစင်ရေးအောင်မြင်အောင်ကြိုးပမ်းဖို့ဟာမြောက်ကိုရီးယားရဲ့ခိုင်မာတဲ့မူဝါဒတရက်ဖြစ်ကင်ဂျွန်ဝင်းကပြောဆိုလိုက်ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးနဲ့ပြောင်းရွှေ့မှုတော်မှာဒီနေ့တွေ့ဆုံပြီးနောက်မှာပဲတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုလိုက်တာပါ။ မြောက်ကိုရီးယားကောင်ဆောင်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ထိပ်သီးတွေ့ဆုံခဲ့ပြီးနောက်မှာပဲတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီမြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ရောက်တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။တောင်မြောက်ကိုရီးယားတမန်ဝင်တွေ့ဆုံမှုအတွင်းဆက်ဆံရေးတွေတိုးတက်အောင်ကြိုးပမ်းသွားကြဖို့လည်းနှစ်နိုင်ငံကောင်ဆောင်တွေကြေညာထားကြတာပါ။တောင်မြောက်ကိုရီးယားထိပ်သီးတွေ့ဆုံမှုမတိုင်မီရပိုင်းအတွင်းမှာပဲနျူကလ িয়ার စမ်းသပ်စခန်းတွေကိုဖျက်သိမ်းမှုနျူကလ িয়ার နဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေရပ်ဆိုင်းမဲ့စီစဉ်နေတဲ့ပတ်သက်လို့ပွန်လင်းမြင်သာမှုရှိဖို့မြောက်ကိုရီးယားကရုတ်တရက်ကြေညာထားပါတယ်။1950ပြည်လုံးနှစ်တည်းမှာဖြစ်ပွားခဲ့တဲ့တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားစစ်ပွဲကိုတရားဝင်ဆုံးသတ်နိုင်ရေးတရုတ်နိုင်ငံကအားပေးထောက်ခံကြောင်းလည်းတရုတ်နိုင်ငံခြားရေးဝန်ကြီးကမြောက်ကိုရီးယားခေါင်းဆောင်နဲ့ဒီနေ့တွေ့ဆုံရမှာပြောဆိုခဲ့တာပါ။မကြာခင်သတင်းပတ်တွေအတွင်းမြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ထိပ်သီးတွေ့ဆုံမဲ့အစီအစဉ်မတိုင်မီမှာတရုတ်ထိပ်တန်းသံတမန်မြောက်ကိုရီးယားကိုရောက်တွားရောက်ခဲ့တာလည်းဖြစ်ပါတယ်။
မြောက်ကိုရီးယားကဖမ်းဆီးထားတဲ့အမေရိကန်ကျင်းသား၃ဦးကိုမကြာခင်ပြန်လွှတ်ပေးမယ်အလားအလာရှိကြောင်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဖမ်းဆီးခံအမေရိကန်နိုင်ငံသား၃ယောက်ကိုဒီနေ့ပြန်လွှတ်ပေးမယ်လို့မျှော်လင့်ရတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဥပဒေအကျိုးဆောင်အဖွဲ့ဝင်နယူးယောက်မြို့တော်ဝန်ဟောင်းရူဒီဂူလီယာနီက Fox News သတင်းဌာနနဲ့မေးမြန်းခန်းမှာပြောဆိုလိုက်တာပါ။သမ္မတထရန့်ကလည်းဖမ်းဆီးခံအမေရိကန်နေပြန်လွှတ်လာနိုင်ကြောင်းမနေ့ညပိုင်းမှာပဲအရေးအမွှတ်ပြောဆိုထားပါတယ်။မြောက်ကိုရီးယားအလုတ်ချန်းစခန်းမှာဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသား၃ယောက်ပြန်လွတ်လာရေးအရင်အမေရိကန်အစိုးရလက်ထက်မှာကြိုးပမ်းခဲ့ဘူးပေမဲ့အရာမရောက်ခဲ့ကြောင်းနဲ့အခုချိန်မှာသတင်းကိုနားဆင်ထားကြဖို့သမ္မတထရန့်က Twitter အင်တာနက်လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့မျက်နှာချင်းဆိုင်တွေ့ဆုံဖို့သဘောတူထားပေမဲ့နေ့ရက်အတိအကျနဲ့နေရာကိုတော့မသိရသေးပါဘူး။မြောက်ကိုရီးယားမှာလက်တလောဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသား၃ဦးနဲ့မြောက်ကိုရီးယားနိုင်ငံမှာတခုတည်းသောပုဂ္ဂလိကကျောင်းနှစ်ကျောင်းဖြစ်တဲ့ပျုံယန်သိပ္ပံနဲ့ဤပညာတက္ကသိုလ်မှာဆရာကြီးအဖြစ်စာသင်ခဲ့ချပူတဲ့တိုနီကင်နဲ့ကင်ဟက်ဆန်တို့ကိုတော့အစိုးရဆန့်ကျင်တဲ့လုပ်ရပ်တွေမှာပါဝင်ပတ်သက်မှုအစိုးရကိုဖြုတ်ချဖို့ကြိုးပမ်းမှုဆွဆွဲချက်တွေနဲ့ပြီးခဲ့တဲ့နှစ်ထဲမှာပဲတိကျစီဖမ်းဆီးခံထားတာပါ။နောက်တူဖြစ်တဲ့ကင်ထောင်ချူးကိုတော့2015ခုနှစ်အောက်တိုဘာလတည်းနိုင်ငံမြောက်ဖက်ရွန်ဆန်မြို့မှာဖမ်းဆီးခံခဲ့ရပြီးနိုင်ငံတော်ပုံကံမှုနဲ့2016ခုနှစ်ကအလုတ်ချမ်းနဲ့ထောင်ဒဏ်10နှစ်အပြစ်ပေးထားပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ UMAKAN TAN မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ယူရန်နိုင်ငံနဲ့ကမ္ဘာအင်အားကြီး၅နိုင်ငံကြား2015ခုနှစ်ကသဘောတူထားတဲ့နျူကလ িয়ার သဘောတူညီချက်ကိုပြန်လည်ညှိနှိုင်းမှာမဟုတ်တဲ့အကြောင်းယူရန်နိုင်ငံခြားရေးဝန်ကြီးကဒီနေ့ပဲပြောလိုက်ပါတယ်။သဘောတူညီချက်ကနေအမေရိကန်ထွက်သင့်မသင့်သမ္မတဒေါ်နယ်ထရန့်နောက်ဆုံးထပ်ဆုံးဖြတ်ဖို့သတင်းပတ်နှင်းခဲ့တာကြံတော့တဲ့အချိန်မှာပဲယူရန်နိုင်ငံဘက်ကကြေညာလိုက်တာပါ။စည်ရင်းစည်နာမနဲ့အကောင့်ထဲစတင်ပေါ်နေဖြစ်တဲ့သဘောတူညီချက်ကိုပြန်လည်ညှိနှိုင်းတာဖြစ်ဆက်တာမျိုးလက်ခံမှာမဟုတ်တဲ့အကြောင်းယူရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ရာဗစ်ဆာရက YouTube ကနေပြောဆိုလိုက်တာဖြစ်ပါတယ်။သမ္မတထရန့်ကတော့ဤရွေးရဲ့ပထမတဲ့မစ်ဆိုင်းတုံးအစီအစဉ်တွေကိုကန့်သက်ဖို့ပါဝင်သဘောတူညီချက်ကိုပြင်ဆင်တာလည်းမလုပ်ရင်နှုတ်ထွက်ဖို့ချင်းချောက်ထားတာပါ။ဤရွေးကတော့မစ်ဆိုင်းတုံးအစီအစဉ်တွေဟာကာဝေးရေးအတွက်သာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။သမ္မတထရန့်ကချင်းချောက်ထားတဲ့အတိုင်းသဘောတူညီချက်ကနှုတ်ထွက်သွားခဲ့ရင်ဤရွေးနိုင်ငံအနေနဲ့လည်းအလားတူနှုတ်ထွက်သွားမှာဖြစ်တဲ့အကြောင်းလဲဤရွေးနိုင်ငံရဲ့အုပ်ချုပ်အယတ်တူလာအလီခါမီနီရဲ့နိုင်ငံခြားရေးအကြံပေးပုဂ္ဂိုလ်ကဒီနေ့ပဲသတိပေးထားပါတယ်
။အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်ကအဝေးပြေးလမ်းမကြီးပေါ်ကိုအမေရိကန်စစ်တပ်ရဲ့ကုန်တင်လေယာဉ်ပြတ်ကျခဲ့တာကြောင့်လိုက်ပါလာတဲ့ခီးတယ်နဲ့လေယာဉ်ဝန်ထမ်းစုစုပေါင်း9ဦးစလုံးသေဆုံးရပြီးအကြောင်းရင်းကိုဖော်ထုတ်နိုင်ဖို့စုံစမ်းရမှုတွေကြိုးစားနေကြပါတယ်။ဂျော်ဂျီယာပြည်နယ်ဆဗန်နာနိုင်ငံတကာလေဆိပ်ကနေစပီးပြန်တက်ပြီးမကြခင်မှာပဲလေယာဉ်ကမြေပြင်ကိုခေါင်းဆိုင်ထိုးဆင်းခဲ့ပြီးတဲ့နောက်မှာမီးလောင်ပေါက်ကွဲခဲ့တာပါ။အဝေးပြေးလမ်းမကြီးပေါ်မှာကားတွေနဲ့လူတွေလည်းတီးတီးကလေးကပ်ပြီးတော့လွတ်ခဲ့ပါတယ်။အမေရိကန်ပိုင်နယ်တစ်ခုဖြစ်တဲ့ပေါ်တိုရီကိုအမျိုးသားအဆောက်တပ်ရဲ့လေတပ်လေယာဉ်ကနှစ်ပေါင်း60အသုံးပြုခဲ့ပြီးတဲ့နောက်ဒီလေယာဉ်ကိုအာရီဇိုနာကလေတပ်အခြေစိုက်စခန်းမှာတပ်တန်းကုန်အနားပေးဖို့အတွက်ဥတီပြန်တန်းခဲ့တာဖြစ်ပါတယ်
။စီးရီးယားနိုင်ငံကလေတပ်အခြေစိုက်စခန်းတစ်ခုကနေပြန်တက်လာပြီးတိတ်မချခင်မှာပဲရုရှားဂျက်တိုက်လေယာဉ်တစ်စင်းပြတ်ကျသွားခဲ့ရာကလေယာဉ်မှူး စလုံးသိဆုံးသွားတဲ့အကြောင်းရုရှားကာဝေးဝန်ကြီးဌာနကအတည်ပြုပြောဆိုလိုက်ပါတယ်။ဒီနေ့မှာပဲ SU-30 အမျိုးအစားတိုက်လေယာဉ်ဟာစီးရွေးနိုင်ငံအနောက်မြောက်ဘက်ကမ်းရိုးတန်းမှာရှိတဲ့လေထပ်အခြေစိုက်စခန်းကနေပြန်တက်လာခဲ့ပြီးတဲ့နောက်မြေထဲပင်လယ်တွေကိုပြတ်ကျသွားခဲ့တာဖြစ်တဲ့အကြောင်းကာဝေးဝန်ကြီးဌာနရဲ့ကြေညာချက်ကိုကူကပြီးရုရှားနိုင်ငံကသတင်းတွေမှာဖော်ပြနေကြတာပါ။လေယာဉ်ဟာပြစ်ခတ်ခံခဲ့ရတာမဟုတ်တဲ့အကြောင်းနဲ့ကနဦးစစ်ဆေးတွေ့ရှိချက်တွေအရလေယာဉ်အင်ဂျင်တစ်ခုတည်းကိုငှက်တကောင်ညှက်မိရကနေမတော်တဆမှုဖြစ်ခဲ့ပုံရတယ်လို့လည်းယူဆထားကြပါတယ်။စီးရွေးပြင်းစစ်မှာရုရှားတပ်ဖွဲ့တွေကစီးရွေးသမရဘာရှားအာဆတ်ရဲ့တပ်တွေဘက်ကနေစစ်ကူဖြစ်နေ2015ခုနှစ်ကတည်းကပါဝင်ကူညီတက်ခိုက်ပေးနေကြတာလည်းဖြစ်ပါတယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာမနေ့ညတုန်းကပြင်းထန်တဲ့မုန်တိုင်းနဲ့မိုးရွာသွန်းမှုတွေကြောင့်အိမ်တွေသစ်ပင်တွေပြိုလဲရာကလူ60ကျော်ထက်မနည်းသေဆုံးပြီး160ကျော်ဒဏ်ရာရခဲ့ကြောင်းဒီကနေ့မှပဲတာဝန်ရှိသူတွေကအတည်ပြုပြောဆိုလိုက်ပါတယ်။ကဘာကျော်တက်မဟာဂူဘိမန်ရှိရာအက္ခါမှာတော့တနာယီမိုင်80နှုန်းနဲ့လေပြင်းတံခံခဲ့ရပြီးထိခိုက်ပျက်စီးမှုပြင်းထန်ခဲ့တာကြောင့်43ဦးသေဆုံးခဲ့ရတဲ့အကြောင်းဥတ္တရပရဒက်ရှ်ပြည်နယ်အရေးပေါ်ကယ်ဆယ်ရေးကော်မရှင်နာမင်းကြီးစန်ဂျေးကူမာကပြောပါတယ်။တက်မဟာဂူဘိတ်မှန်ကတော့ထိခိုက်ပျက်စီးမှုမရှိခဲ့ပါဘူး။ဥတ္တရပရဒက်ရှ်ပြည်နယ်မြောက်ပိုင်းမှာလည်းအနည်းဆုံးလူ64ယောက်သေဆုံးပြီး68ယောက်ဒဏ်ရာရခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံအနောက်ပိုင်းရာဂျစ်စတန်ပြည်နယ်မှာလည်းလူ29ဦးသေဆုံးပြီး100လောက်ဒဏ်ရာရကြောင်းအိန္ဒိယနိုင်ငံသတင်းတွေကဖော်ပြကြပါတယ်။တည်ဆုံးသူအများစုဟာအိမ်တွေပြိုကျတာမိုးကြိုးပစ်ခံရတာတွေကြောင့်လို့လဲဆိုပါတယ်မုတ်တုံရသည်ဝင်ဖို့သတင်း6ပတ်လောက်လိုနေသေးတဲ့အချိန်မှာပဲမိုးသက်မုန်တိုင်းနဲ့ရုတ်တရက်ကျုံခဲ့ရပြီးအသေးအပြောက်များခဲ့တာဖြစ်ပါတယ်ရှင
်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VU ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာကပါတက်ရိုက်တင်ဆက်နေပါလေ။အခုကစလို့ဆက်သွယ်မေးမြန်းချက်နဲ့သတင်းပြပချက်တွေကိုနားဆင်ရပါမယ်။အရင်ဦးဆုံးကချင်ပြည်နယ်ဘက်ကစစ်ဘေးရှောင်တွေရဲ့အရေးကိုကြည့်အောင်ပါ။ကချင်ပြည်နယ်တွင်တိုက်ပွဲတွေကြာပိတ်မိနေတဲ့ထောင်ချီတဲ့ပြည်သူတွေကိုဘေးလွတ်ရာရွှေပြောင်းပေးဖို့အတွက်စစ်ဆောင်ရွက်နေကြောင်းအစိုးရတာဝန်ရှိသူကပြောပါရယ်။လုံညုံရေးဆိုရင်ကြကြောင်းနေရက်ကနေတင်းရှောင်လူသူတွေတဲမှာအမျိုးသားတွေကိုတော့ဒေသကနေထွက်ခွာခွင့်မပြုသေးဘူးလို့အစိုးရကပြောဆိုနေပါတယ်။တိုက်ပွဲတွင်ပိမိနေသူတွေအားလုံးကိုဘေးကင်းရာရွှေပြောင်းပေးရေးကချင်လူထုကြားမှာတောင်းဆိုဆန္ဒပြမှုတွေနဲ့လှုပ်ရှားနေကြတာပါ။အခြေအနေဒီအခြေအနေတွေကိုတော့မတ်တင်ကြီးထိုက်ကတင်ပြပါမယ်
။ကချင်ပြည်နယ်လိုင်းစာဖားခန့်တနိုင်းနမတီကာမိုင်းမိုးခေါင်နဲ့အင်ဂျင်ရန်တို့မှတက်မတော်နဲ့ကချင်လက်နက်ကင်တပ် KIA တို့ကြားပြီးခဲ့တဲ့လကစတဲ့တိုက်ပွဲတွေအတွင်ပိတ်မိနေတဲ့ထောက်နဲ့ချီတဲ့ဒေသခံတွေကိုဘေးလွန်ရာရွှေ့ပြောင်းရေးအတွက်အစိုးရဘက်ကစီးစစ်ဆောင်ရွက်နေတဲ့အခြေအနေကိုနိုင်ငံတော်အတိုင်ပင်ခံရုပ်ရည်ညွှန်ကြားရေးမှူးချုပ်ဦးစောထေကအခုလိုပြောပြပါတယ
်တက်မတော်ကလည်းကျွန်တော်တို့နောက်ဆုံးဒီနေ့နောက်ဆုံးသိရတာကအသံချက်စစ်တွေနဲ့ဟောပြီးတော့တို့တို့ဒီကားတွေထိုးပြီးတယ်ဆိုပြီးတော့အချက်တွေလည်းကျွန်တော်တို့သိရတယ်ပေါ့နော်ဒါပေမဲ့အဲ့ဒါကိုတော့အမြန်ဆုံးအမျိုးကြီးမှာအဖွဲ့တွေဖွဲ့ပြီးတော့ဒီနယ်စုကဒီဒီကလည်းဒီနယ်စုကဖွဲ့ရုံမှာဆန္ဒပြတဲ့သူတွေကိုယ်တော်တွေနောက်အချက်ချင်းဘာသာရေးကောင်းဆောင်တွေဒီလိုဖွဲ့စည်းနေတွေ့တယ်ဒီနယ်နဲ့ပဲကျွန်တော်တို့အဲ့မြေဆုံဘက်ကနေနေရဒီဒီကကိုယ်တိုင်သွားကြည့်ပြီးရောသွားကြည့်ရောကျွန်တော်တို့သတင်းပို့လာတာရှိတယ်အဲ့မှာရှိနေတဲ့အခြေအနေပေါ့နော်ကျွန်တော်တို့ရဲ့ဥပပေးရတော့နံပါတ်၁ကတော့ဒီအကြောင်းမျိုးကြောင့်ပေါ့နော်နေရက်စုကတင်းချောင်နေရတဲ့ဒီဒီဒီနေရာမှာဘလောက်ရှိနေရဲဆိုတဲ့ပြင်ချက်တဲ့တူတော့ကျွန်တော်တို့အဲ့ပေါ်မှာဒီလိုဆိုပြီးခွဲကြပြီးတော့ဒီနေ့လုပ်နေပြီ။နံပါတ်1ချက်ကအဲ့မှာမှအရေးပေါ်ဒီဆန္ဒရေးကစီဝါစတဲ့ဒီဝါဆက်တွေတပါးလဲကျွန်တော်တို့လူတွေစစ်စစ်တဲ့အချိန်မှာတပါးလဲထုတ်ပြန်မှုလုပ်နေတယ်။နံပါတ်3ချက်ကတော့ဒီခိုက်တက်ပေါ့နော်ဒီလိုဆိုတဲ့တလောကလာမှာအဲ့မလုံးကြုံဒီလိုဆိုတဲ့နေရာတွေဆိုတဲ့တက်တမ်းတွေရှိနေတဲ့နေရာတွေရှိတယ်ဆိုရင်ကျွန်တော်တို့အမီးဆုံးနေရာကိုချေချောင်းပြီးရင်ချိန်နေချိန်သွားရင်တော့သူတို့ကမူလားနေရာပြန်သွားမှာ။အဲ့ဒီတော့ကျွန်တော်တို့တော့
လုံချုံရင်းဆွေရင်ချက်ချောင်းပြောင်းရွှေ့လူနေတဲ့ပြည်နယ်တွင်းဒေသ၉ခုမှာလူဦးရေရေအတွက်ဆန်းရက်ခါလုံလောက်မှုရှိမရှိတို့ကိုပါအစိုးရကစီစဉ်နေတယ်လို့ပြောပါတယ်။ကချင်ပြည်နယ်တွင်းကပိတ်မိနေတဲ့ဆိုတဲ့ဒေသနှစ်ခုကိုဒီကနေ့မှပဲကချင်ဝန်ကြီးချုပ်လည်းသွားရောက်ခဲ့ပါတယ်။လုံချုံရင်းဆွေရင်ချက်နဲ့ရွှေ့ပြောင်းလူသူတွေတဲမှာအမျိုးသားတွေကိုတော့အသေးအချာစီစဉ်မှာဖြစ်တယ်လို့လည်းပြောခွင့်ရဦးစောထေးကပြောပါတယ်။
တော်နေရာပေါင်း900ပေါ့အားလုံးချုပ်ပြီးတော့နေရာပေါင်း900မှာရှိရဲဆိုတော့အားလူတွေကိုကျွန်တော်တို့ဟိုသွားပြီးတော့ဒီနေအစိုးရရဲ့နောက်မှုကြတဲ့ဝန်ကြီးဌာနရဲ့ နောက်ကက်မရာရဲ့ပါပူပေါင်းပြီးတော့ကျွန်တော်တို့အဲ့မှာသွားပြီးတော့စစ်မှုတွေလုပ်မှာကျွန်တော်တို့အဓိကဟိုဥပဒေရတော့ပြည်သူငယ်တွေနောက်တကြီးရယ်တွေနဲ့မျိုးသမီးတွေအားနည်းတဲ့အဲပုစုတွေသူတို့တွေကိုဥပဒေပြီးတော့ကျွန်တော်လုပ်မှာနောက်ကျန်တဲ့အမျိုးသားတွေပါဆိုရင်တော့ကျွန်တော်တို့အဲ့ဒါစစ်မှုတွေတော့လုပ်ရမှာဖြစ်တယ
်လုံခြုံရေးဆွေးနွေးနေကြတဲ့ဒေသခံတွေကတော့သူတို့နေရအနည်းမှာအစိုးရဘက်ကတပ်တွေချက်ထားတာကိုပြန်ပြီးရုတ်သိမ်းပေးဖို့ဒါမှမဟုတ်လေသူတို့ကိုနေရရွှေ့ပေးဖို့တောင်းဆိုကြတာပါကလေးတွေအမျိုးသမီးတွေတက်ကြီးရွယ်ဦးတွေကိုဦးစားပေးပြောင်းရွှေ့ပေးမှဖြစ်ပြီးအနည်းအနာဒေသတွေကိုပဲပြောင်းပေးမှဖြစ်တယ်လို့ဦးစောထေကပြောပါတယ
်အဲအနည်းဆုံးနေရာပဲရှိမှာကျွန်တော်တို့ကအဲ့ရလူတွေကိုမြေကြီးနားထိခေါ်ဖို့မလိုဘူးမြေကြီးနားထိခေါ်တယ်မြေကြီးနားမှာလည်းကန့်နေများနေပြီးရင်အချိန်ကြီးကျန်းသွားတဲ့အချိန်မှာသူတို့နေရာသူတို့ခြေရမူလနေရာသူတို့ပြန်သွားရမှာပဲအဲ့တော့မြေကြီးနားလိုဝိုင်းပေါ်လိုအဲ့တော့ဒီတော့ကျွန်တော်ခေါ်ဖို့မလိုဘူးအနည်းဆုံးနေရာပေါ့နော်အဲ့ဒါတော့ဒီနေ့ဆိုတာအစီအစဉ်နဲ့အဲ့တမ်းမလုံးနဲ့ပြီးနိုင်ပြီးတော့အနည်းဆုံးနေရာကိုကျွန်တော်တို့ဟိုတနိုင်းဟာခြေကြောင်းထားလုပ်ခဲ့တဲ့ပုံစံတွေကျွန်တော်တို့ရှိပါတယ်အဲ့ပုံစံတိုင်းကျွန်တော်တို့ကခိတကြရည်တော့အဲ့လိုမျိုးထားတဲ့နေရာတွေတော့ဟိုဒီနေ့ဆိုတာအစီအစဉ်နဲ့လုပ်သွားမှာဖြစ်တယ
်တမ်းမလုံးစစ်ကြောင်းနဲ့ဖြန့်ချက်ချထားပြီးအချိန်မီတိုက်ပွဲဖြစ်နိုင်တဲ့ဒေသတွေကနေလူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့အတွက်ကချင်လူမှုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေကတမရဦးဝင်းမြင့်နိုင်ငံတော်အထက်မြန်မာပုဂ္ဂိုလ်ထောင်ဆန်းစုကြည်တို့ထံစာရေးသားတောင်းဆိုထားသလိုဆန္ဒပြပွဲတွေလည်းရှိနေပါတယ်ရှင
်။မသိငီတိုက်ပြောပြသွားတာပါခင်ဗျာ။အခုလိုမြမတမရုံနဲ့ကချင်လူလတ်ရေးတမရော KIA တို့ကြားစီပတိပခတင်းမာမှုကြောင့်တိုက်ပွဲအတွင်းပြိမိနေသူတွေပြန်လည်လွတ်မြောက်လာဖို့ကချင်လူငယ်တွေဒီကနေ့ကချင်ပြည်နယ်အစိုးရရုံးပေးမှာဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။ဆန္ဒပြသူတွေနဲ့ကချင်ပြည်နယ်ဝန်ကြီးချုပ်တို့ကြားတွေ့ဆုံညှိနှိုင်းကြရမှာစေဘေးရှောင်တွေကိုအ мян ကဲထုတ်ဖို့အစိုးရအနေနဲ့အမိစာထုတ်ပြန်ပေးမယ်လို့သဘောတူခဲ့တဲ့အကြောင်းတပိတ်ဦးဆောင်ကော်မတီဝင်တွေကပြောပါတယ်။ဒီအကြောင်းကိုတော့ထိုင်းချီဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့လာတာပါ။
တိုက်ပွဲတွင်ပြိမိနေတဲ့ကချင်စစ်ဆောင်တွေလွမြောက်ရေးတွေတောင်းဆိုတဲ့အနေနဲ့ကချင်လူငယ်တွေစုပေါင်းပြီးတော့ကချင်ပြည်နယ်မြို့ကျဉ်းသားမြို့ပေါ်မှာဒီကနေ့ဆက်လက်ဆန္ဒပေါ်ထုတ်နေတယ်လို့တပိတ်ဝန်းရံသူသူဖြစ်တဲ့ကချင်ဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥဆောင်ချက်ကအခုလိုပြောပါတယ
်တိုက်ပွဲကြပြိမိနေတဲ့ပြည်သူလွမြောက်ဖို့ဆိုမှကျွန်တော်တို့စကားတွေကြိုင်မှာအခုကျွန်တော်တို့ဒီမြမစည်းပွားပိုင်နဲ့ဒီနေ့အစိုးရရောင်းပြီးဒါချန်ပြေပါအခုကျွန်တော်လမ်းမပေါ်မှာ plus ကျွန်တော်ထားနေတယ်အခုကျွန်တော်တို့ဒီချမ်းတော့သူ့ဝေးနေပါအမှကျွန်တော်တို့ဒီလိုတိတ်နေတဲ့ဥစ္စာတွေလွတ်ဖို့ကျွန်တော်တို့ဆန္ဒထုတ်ပေါ်ခြင်းဖြစ်တယ
်ဆန္ဒပြလူငယ်တွေဟာမြကျင်းနာမျိုးမနှောကွင်းကနေပြည်နယ်စိုးရဖွဲ့ယုံဤရှိစောင့်လို့ရေးဝင်ကြီးဌာနယုံရှိမှာပြိမိပြည်သူတွေပြန်လွှတ်ရေးနဲ့လူသားချင်းစန္ဒမှုအကူအညီအများဆုံးပေးဖို့ကိုဆန္ဒဖော်ထုတ်တောင်းဆိုခဲ့တာပါဆန္ဒဖော်ထုတ်တဲ့လူငယ်တွေအနေနဲ့ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံဖို့မြို့နယ်ရဲမှုကနေတစေတောင်းဆိုခဲ့ပါတယ်ကချင်ငင်းချမ်းရေးဖွဲ့ကကိုစလဲခရိယံဂိုင်းကနာပေါင်းစုံကကိုစလဲလူငယ်ကူစလဲတွေကနေဒီညနေချင်းကချင်ပြည်နယ်ဆိုရယုံမှာကချင်ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးရရှိတဲ့သဘောတူညီချက်တွေကိုတော့သပိတ်ဥဆောင်ကော်မတီဝင်တူဖြစ်တဲ့ဒေါ်စွတ်ဆိုင်တွေကလည်းအခုလိုပြောပါတယ
်အမြင့်ဆုံးကျေထုတ်ပေးမယ်ဆိုပြီးတော့သူတို့လည်းလုပ်နေပါတယ်အဲအားကြောင့်မလို့တာထုတ်ပေးမယ်လို့ပြောနေရဒီသူတို့ကလည်းစီစဉ်ရမယ်အပိုင်းတွေကစီစဉ်နေပြီပေါ့အဲအားကြောင့်မလို့စိတ်မပူကြပါနဲ့လူငယ်တို့လည်းပြောရအောင်ဒါပေမဲ့ကျမတို့ကကျတော့စိတ်မပူကြပါနဲ့ဆိုတာလည်းတကယ်မရဘူးအတူတူအမခံပြီးဆိုတော့အပိုင်းလေးပါမယ်ဆိုပြီးတော့သူတို့ကအခုပိုင်းရေးနေတာပါ
ဧပြီလ30တုန်းကလည်းကချင်လူငယ်တွေကချင်ပါနာရေးဖွဲ့စည်းသူနဲ့ကချင်လူမှုဖွဲ့စည်းတွေကနေမြကျဉ်းနားမြို့တွင်းမှာဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ပြိမိနေတဲ့စစ်ဆောင်တွေမလွတ်မချင်းဆန္ဒဖော်ထုတ်သွားဖို့ရည်ရွယ်ထားပြီးအစိုးရအနေနဲ့စစ်ဆောင်တွေရေးကိစ္စကိုအများဆုံးအကူအညီပေးဖို့ကချင်လူငယ်တွေကတောင်းဆိုထားပါတယ်။ပြီးခဲ့တဲ့ဧပြီလအတွင်းကတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့တို့တိုက်ပွဲကြောင့်ကချင်ပြည်နယ်ဒေသခံကဒေသခံပြည်သူတွေစစ်ဘေးသိမ်းရှောင်နေရပါတယ်။လရှိတိုက်ပွဲတွင်ပြိမိနေတဲ့ကချင်စစ်ဘေးရှောင်တွေရဲ့အခြေအနေကိုတော့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥဆော်ဂျက်ကအခုလိုပြောပါတယ်
ကျလို့ကအောင်လက်ဘက်မှာတနေရပြီးတော့ဒီလိုက်ဒေါင်းခိုးဘက်မှာတနေရကြားရဘက်မှာတနေရဟိုချဖို့ဘက်တနေရလေးနေရောကြာနေတယ် IDP တွေကသူ့သူပေါ်ကတော့တော်တော်မနေတာဆိုတော့သုံးတော်တော့ကြာနေတယ်တနိုင်းနဲ့လက်ဒေါင်းခိုးကတော့စိတ်ယူစာအကောင်းဆုံးပေါ့ဖိနေတဲ့အချမ်းချင်းနဲ့စကားတော့အကုန်လုံးဒီလိုပါပဲလောလောဆယ်ဆယ်ဒုက္ခတော်တော်ရောက်နေပါပြီ
စစ်ဆောင်တွေနေနဲ့ကစုပ်ကြီးရသားထောက်နေရကဟာနမ်ဒီပါရာရေးစစ်ဆောင်စကားမှာရောက်ရှိနေပြီးအင်ဂျင်နီယာစစ်ဆောင်တစ်ထောင်နီးပါးကတော့မြစ်စုံဆက်တံပရဲရွာအတင်းတော်မှာခိုးလုံနေရပါတယ်။ကချင်ပြည်နယ်ဖကတနိုင်းကောင်းမိုင်းမိုးကောင်းနဲ့အင်ဂျင်နီယာမြို့နယ်က KIA ခြေပြုနေရာတွေဖြစ်တဲ့မန်ဘယ်ဒေတာအောင်လော့ဒေတာကစုံဒေတာနဲ့အင်ဂျင်နီယာဒေတာတွေမှာတပ်မတော်ကနေနိုင်မြင်းလေးလှုပ်ဆောင်ခဲ့လို့စိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဒေတာခံပြည်သူ9000နီးပါးထွက်ပြေးသိမ်းရှောင်ခဲ့ရပါတယ်။ Anadu Shami and Yapwanti Damale, Yamata Murone, Tambalon Tapua T and Nelidune, type web chip one Ivare, Maniga Chang Memu Ledwin, type web chip walker at Chinigoro, Chang Memu, Sivita, Lumukuni, Yetin Tawanka, Ute Mountaina Kulu Piovare.
ဒီအနယ်လေးနဲ့ဇိုက်ပွဲရဲ့ပြဿနာမှုရှင်စက်တနိုင်ခွဲလောက်ကစပြီးတော့ပြည်တွင်းမှုဖြစ်ကြတယ်ပေါ့။နှစ်သက်ဒီကမ်းမှုအခြေအနေလည်းကျွန်တော်တို့သတင်းရရအောင်။ရဟန္တာတွေကတော့အဲ့ဒီငါပေါ့ဝင်ချင်တာထိတ်လက်ကြောင်ရပြီးတော့ဖုန်းကပြန်ဆက်ရဖို့ဗျာ။နောက်တစ်ခုကအဲ့ဒီဘက်ကနေတမ်းမှာတော့ခုံးနေပေါ့။တောင်ရခုံးနေပေါ့။အဲ့ဒါမတော်ရဲကြောက်ပေါ့။ဧပြီလ 5
ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့
ညီမလေးငယ်မြောက်ပိုင်းမှာလက်လက်ကင်ပြိပတ်ခါတွေတကြောပြန်ပြန်လဲပေါ်ပေါက်လာရတာထောင်တုံးချီတဲ့ဒုက္ခတွေပြီးအတိဒုက္ခရောက်နေရတဲ့အတွက်ပြည်ပြည်ပြည်ပါကစိုးရိမ်တန်တွေထွက်ပေါ်လာနေပါတယ်အစိုးရစစ်တမ်းနဲ့တိုင်းရင်းသားလက်နက်ကင်တွေကြောင့်ရင်းချမ်းရေးဆွေးနွေးမှုတွေရှိနေပေမဲ့လည်းညီမလေးငယ်မှာဆယ်စုနှစ်တွင်တည်းကြီးဖြစ်နေတဲ့စစ်ပွဲတွေအဆုံးမသတ်နိုင်သေးတာဘာကြောင 3899 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင်။
မနက်ဖြန်စနေည VO ရဲ့တိုက်ရိုက်လေလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ထိုင်းမြန်မာနယ်စပ်ကအခြေအနေတွေကိုလည်းပြောပြချင်ပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့မှာပြီးခဲ့တဲ့ရက်ပိုင်းကပဲမြန်မာဘက်ကအကောက်ခွန်မဲ့တင်သွင်းမှုပြင်နေတဲ့ဖောက်ခွဲရေးသုံးဓာတုကုန်ညံတွေအမြောက်အများဖမ်းမိခဲ့ပြီးတဲ့နောက်မှာတော့မြန်မာကားမောင်းသူကိုရောထိုင်းလုပ်ငန်းရှင်နှစ်ဦးကိုပါဖမ်းဆီးထားကြောင်းစစ်ဆေးနေစေဖြစ်ကြောင်းသိရပါတယ်။ဒီအခြေအနေကိုတော့ထိုင်းနယ်စပ်အခြေစိုက် VOA သတင်းတော်မအေးမာကသတင်းပေးပို့ပါတယ
်။ထိုင်းနိုင်ငံရဲ့အမျိုးသားလုံခြုံရေးကောင်စီကနေမြန်မာဘက်ကနေတားမြစ်ဆေးဝါးတွေဝင်လာနေတာကြားပြီးဖြစ်ကြောင်းသတိပေးထားတဲ့အတွက်ထိုင်းနယ်ကြားဆောင်တပ်နဲ့ထိုင်းအကောက်ခွန်ဌာနတွေကမြန်မာဘက်ကလာတဲ့ကားတွေကိုတင်းကျပ်စွာစစ်ဆေးနေချိန်မှာမြန်မာဘက်ကိုသွားမဲ့ကားတစ်စီးပေါ်မှာစီပေပါအလုံး80လောက်ထဲမှာတည်ဆောင်လာတဲ့ဝူရဆေးနဲ့ဖောက်ခွဲရေးသုံးဓာတုဆေးဝါးတွေကိုဖမ်းဆီးမိခဲ့တာဖြစ်ကြောင်းတက်ခရိုင်ဝင်ကသတင်းတောက်တွေကိုအခုလိုရှင်းပြခဲ့တာပါတက်ခရိုင်ဝင်ပြောပြတာကတော့မြန်မာဘက်ကနေတားမြစ်ဆေးတွေတင်သွင်းနေတာကိုထိုင်းမျိုးသားလုံခြုံရေးကောင်စီကသတိပေးချက်တွေရရှိထားပြီးတဲ့နောက်မှာတော့အခုလိုမျိုးမြန်မာဘက်ကနေလာတဲ့ကားတွေကိုရှာဖွေစစ်ဆေးဖို့အတွက်သက်ဆိုင်ရာနယ်ကြားဆောင်တပ်တွေနဲ့အကောက်ခွန်ဌာနတွေကိုမှာကြားထားတာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ထိုင်းနယ်ကြားမှာဧပြီလ30ရက်နေ့ကထိုင်းမြန်မာနယ်စပ်မြဝတီမြို့ကနေမဲဆောက်မြို့ချစ်ကြည်တံတားကိုဖျက်ဆီးမောင်းနှင်လာတဲ့ရန်ကုန်လိုက်စင်နံပါတ် YGN90685 ကုန်တင်ကားပေါ်မှာမိုင်းဖောက်ခွဲရမှာအဓိကပေါက်ဆက်ဆေးဝါးဖြစ်တဲ့ဆိုဒီယမ်ဆယာနိုက်တွေကိုအများဆုံးဖမ်းဆီးမိခဲ့ကြောင်းထိုင်းအနာပိုင်တွေကသတင်းစာရှင်းလင်းခဲ့ပါတယ်။ထိုင်းဘက်ကကနေပြန်မဲ့မြန်မာကားကိုရက်တန့်ရှာဖွေတဲ့အခါမှာတော့ကုန်အပြည့်တင်ထားပြီးဖက်နက်နဲ့ကလေးကစားစရာပလတ်စတစ်ကုန်စီတွေရဲ့အောက်မှာဆိုဒီယမ်ဆယာနိုက်3500ကီလိုကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။စီပိုင်းငယ်တစ်လုံးမှာ50ကီလိုထည့်ထားပြီးစီပိုင်းအလုံးရေ80ထဲမှာထည့်ပြီးတည်ဆောင်လာတာဖြစ်ပါတယ်။ကားမောင်းသူမြန်မာနိုင်ငံသားအသက်30အရွယ်ကိုချော်ဖြိုးအောင်ကိုလည်းဖမ်းဆီးပြီးစစ်ဆေးနေပါပြီ။ဆိုဒီယမ်ဆယာနိုက်လို့ခေါ်တဲ့အဆိုပါအဖြူရောင် အတုံးခဲရီကိုမူရစင်းနဲ့မိုင်းဖောက်ခွေးရီမှာတုံးလာလို့လဲထိုင်းရနာပိုင်းတွေကိုကိုကားပြီးထိုင်းတရီနေမှာဖောက်ပြထားပါတယ်အခုမိတဲ့ဓာတ်ပေါင်းတွေကိုထိုင်းနိုင်ငံနဲ့မှာတားမြစ်ဓာတ်ပေါင်းဖြစ်သတ်မှတ်ထားပြီးတဲယူရာရောင်းဝယ်ရာတွေကိုအကောက်ခွန်ဥပဒေအရအရေးယူမှာဖြစ်တယ်လို့လဲမဲဆောင်မြို့အကောက်ခွန်ဌာနကအရာရှိကလည်းပြောဆိုသွားပါတယ်မဲဆောင်မြို့ကအကောက်ခွန်အရာရှိကတော့မဲဆို
ဒီနေ့ညအတွက်မြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်ဖြစ်ပါတယ်ဒီကနေ့ညအတွက်မြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်တွေကိုဒီလောက်နဲ့ရနာပြီးတော့အခုအာကာသဆိုင်ရာသိပ္ပံသတင်းလွှာကိုတင်ပြပါမယ် ဇွန်လ 6ရက်နေ့ မှာနှစ်20တက်တန်းရှိတော့မယ်နိုင်ငံတကာအာကာသစခန်း ISS မှာကြီးကြပ်ရေးမှုအသစ်ဂျာမန်အာကာသယာဉ်မှုအလက်ဇန်ဒါနဲ့အာကာသယာဉ်မှုအသစ်တွေကိုလက်ခံသွားဖို့ရှိပါတယ် ဂတ်စတင်အာကာသယာဉ်မှုအသစ်တွေကိုအမေရိကန်နိုင်ငံဟျူစတန်မှာရှိတဲ့နာဆာရဲ့ Johnson Agatha Center မှာလေ့ကျင့်သင်တန်းပေးနေတော့မှာပဲအာကာသခီးစဉ်အတွက်ပရမောဆုံးအကြိမ်ပုဂ္ဂလိကအကူအညီပေးရေးအတွက် Airbus လေယာဉ် engineer တွေပြင်ဆင်နေကြပါပြီ ဒီကြောင့် VOA သတင်းတော့ Josh Putty ရဲ့သတင်းလွှာကိုမှန်းမြန်သိစင်အောင်ကပြောပြပါမယ်
အထူးပြုလုပ်ထားတဲ့စင်မြင့်ထက်မှာလေးလံတဲ့အာဂါတဝတ်စုံဝတ်ဆင်ထားတဲ့အာဂါတယင်ကြီးကျက်ရေးမှု Alexander Just နဲ့သူ့ရဲ့လုပ်ဖော်ကိုင်ဘက် NASA အာဂါတယင်မှု Serena Onnon Chancellor တို့နှစ်ဦးဟာပုံတူပြုလုပ်ထားတဲ့နိုင်ငံတကာအာဂါတစခန်းက 12 မီတာ အနက်ရှိတဲ့ကန်တဲကိုတဖြည်းဖြည်းဆင်းသက်နေကြပါတယ် ရင်ငုတ်ဝတ်စုံတွေဝတ်ဆင်ထားတဲ့စီစဉ်ညွှန်ကြားနေသူတွေရဲ့အကူအညီနဲ့အာဂါတယင်မှုတွေဟာအာဂါတမှာလမ်းလျှောက်ရင်တွေးကြုံရနိုင်တဲ့အခြေအနေမျိုးမျိုးအတွက်တရက်ကို6နာရီလေ့ကျင့်နေကြရပါတယ် ဂျာမန် အာဂါတယင်မှုအလက်ဇန်ဒါဂျက်စ်က2014ခုနှစ်တုန်းကနိုင်ငံတကာအာဂါတယင်စခန်း ISS ကိုတွားရောက်ခဲ့ဘူးသူပါသူကဒုတိယအကြိမ်ပြန်လုပ်ကြည့်ရတာပိုလွယ်တယ်လို့ပြောပါတယ်
The first time you fly, you have the problem that you get a lot of detail.
ဘာလို့ရေနှုန်းကတော့သေးစိတ်မှတ်စရာတွေတိတ်များပါတယ်။အားလုံးကဝိုင်းပြောကြတော့တခါတည်းနဲ့မမှတ်နိုင်ဘူးလေ။မြေပြင်အထက်ကီလိုမီတာ400ကျော်မှရှိနေတဲ့အာဂါတယင်မှုတွေအတွက်လွယ်လွယ်ကူကူအရေးပေါ်အကူအညီရဖို့မဖြစ်နိုင်တဲ့အတွက်ပုံတူအာဂါတစခန်းမှာအရေးပေါ်အခြေအနေအတွက်အထူးလက်ကျင့်မှုတွေပြုလုပ်ကြရပါတယ် စီစဉ်ညွှန်ကြားသူတွေကလည်းလှုပ်ရှားမှုတိုင်းကိုစောင့်ကြည့်အကဲဖြတ်နေကြပါတယ်။
In weightlessness we can suspend them in the fluid.
ကဘာဆွဲရလို့လေးချိန်မဲ့အခြေအနေမှာလေးချိန်မှုမျိုးကတော့အာကာသတွေမှာလက်တွေ့ကြုံရမဲ့အခြေအနေနဲ့ကွဲပြားနိုင်ပါတယ်။ဒါပေမဲ့လူကိုခန္ဓာကဘယ်လိုတုံ့ပြန်မှုတွေရှိသလဲဆိုတာအနည်းဆုံးလေ့လာနိုင်ပါတယ်။
Airbus Leyin Corporation ကတိစောက်ထားတဲ့မိုဘိုင်းအာကာသအထောက်အကူပြုစနစ်တပ်ဆင်ထားတဲ့ဆိုင်မွန်လို့ခေါ်တဲ့ကိရိယာကိုတည်ဆောင်သွားဖို့ရှိပါတယ်။ဒါနဲ့ပတ်သက်ပြီး Simon Siman Gain Manager Dale Eisenbach ကအခုလိုပြောပါတယ်။
It's meant to be a social interactive free-flying
လူမှုဆက်ဆံရေးအထောက်အကူပြုအကျိုးသက်ရောက်မှုရှိစေတဲ့စနစ်တစ်ခုပါ။ Simon ကိုလေထဲအလိုလိုမျောနေအောင်စီစဉ်ပေးထားတဲ့အတွက်အာကာသအဖွဲ့ဝင်တွေ လုံငန်းပိုတွင်ကျယ်ပြီးစိတ်ဖိစီးမှုရောနှဲစေဖို့အထောက်အကူပြုပါလိမ့်မယ်လူတို့ရဲ့ညံရည်ညံသွေးကိုတူပပြုလုပ်ထက်သွင်းတက်ဆင်ထားတဲ့ဆိုင်မွန်ဟာ
32 cm ရှိတဲ့ဖန်သားမျက်နှာပြင်ပါရှိတဲ့ဘောလုံးပုံသဏ္ဍာန်ကိရိယာဖြစ်ပါတယ်ဆိုင်မွန်ဟာအာဂါတယင်မှုတွေရဲ့ပြဿနာတွေကိုဖြေရှင်းပေးနိုင်တယ်လို့ဖျော်ဖြေရေးလဲလုပ်ပေးအောင်ပါ
ဆိုင်မွန်ကိုအချိန်ကြာမြင့်လွန်းတဲ့အာကာသခီးစဉ်တွေမှာလူတအူးနဲ့တအူးကြားဂျာဂန်ဆက်သွယ်ရေးဖြစ်လာမလားလို့သိပ္ပံပညာရှင်တွေကလည်းသိလိုကြပါတယ်။ဒါနဲ့ပတ်သက်ပြီးဆိုင်မွန်စီမန်ဂိန်းမန်နေဂျာတိလ်အိုက်ဆန်ဘတ်ကအခုလိုပြောခဲ့ပါတယ်။
အာကာသယင်မှုအလက်ဇန်ဒါဂျက်စ်ကတော့သူ့အနေနဲ့နိုင်ငံတကာအာကာသစခန်း ISS ကနေကမ္ဘာကြီးကိုလှမ်းကြည့်ဖို့မစောင့်နိုင်တော့ဘူးလို့ဆိုပါတယ်ရှင်။ဒီဝေးမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုငားချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 80အပြင် ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း
6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီခင်ဗျာ။ VOA ရဲ့ကြာသပတေးနေ့ညပဲအစီအစဉ်တွေကိုည10နာရီအထိ line meter 19 kHz 15653ညလိုင်းနိုမီတာ25 kHz 11803ညလိုင်းနိုမီတာ32 kHz 4935တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမရေကန္တဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တူဒီတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့ခါမှာတော့
ပြီးခဲ့တဲ့ပွဲရဲ့အနေထားရဆိုလို့ရှိရင်ဝယ်ရှင်မှလုတာကတော့မြေသမီးပါဝင်မှုငုံများလာတယ်ပေါ့နော်ဆိုတော့
တိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေအသေးစိတ်ကိုစူးစီးတင်ဆက်မဲ့တိုင်းသတင်းလွှာမှာနောက်ပိုင်းနှာစင်ရပါမယ်ခင်ဗျာအခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်နေကြကျမ်းမာရေးကန္တာအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ခင်မီဆက်သွယ်ရေးနှီးသုံးကူထုံးတွေပုံမထိရောက်လာကြောင်းကိုတင်ပြထားပါတယ်တယ်လီမက်ဒီဆင်ခေါ်ခင်မီဆက်သွယ်ရေးနှီးသုံးတဲ့ကူထုံးတွေကြောင့်အရင်တုန်းကမြို့ပြအပြင်အခုဆိုရင်ရွာကြီးအဆင့်ထိအရေးပေါ်အသက်ငယ်တင်မှုတွေလှုပ်ပေးနိုင်ပြီလို့အရေးပေါ်ကျန်းမာရေးပညာရှင်တွေကပြောနေပါတယ်ဒီအကြောင်းကိုအယူအထုကခွဲစိတ်ဆရာဝန်ကြီးအငိမ့်သာပါမောက္ခဒေါက်တာကျော်မြင့်နိုင်ကိုမေးမြန်းပြီးကိုဝင်းမင်းကတင်ပြထားပါတယ
်โอเคပါမောက္ခဒေါက်တာကျော်မြင့်နိုင်ခင်ဗျာကျွန်တော်တို့ဒီ telemedicine လို့ခေါ်တဲ့ဒီ IT ပေါ့ဆရာเนาะကွန်ပျူတာခင်ဗျာဒီဆက်သွယ်ရေးနည်းပညာတွေကိုသုံးထားတဲ့ဈေးကူတာမှုနည်းကြောင့်မြန်မာနိုင်ငံမှာအကျိုးကျေးဇူးတွေကိုအများကြီးဖြစ်လာပြီလို့ကြားပါတယ်ဆရာအဲ့တော့ဆရာတို့အရင်စခဲ့တဲ့ဒီ2014ခုနှစ်ကတည်းကစလို့ရှင်ပေါ့เนาะအခုဘယ်လိုမျိုးနောက်ထပ်ဒီဖြစ်ပေါ်တိုးတက်မှုတွေရှိလဲဆိုတော့ကျွန်တော်တို့ဒီနေ့ဆွေးနွေးကြမှာဖြစ်ပါတယ်ဆရာအဲ့တော့ဒီနည်းပညာရဲ့အကျိုးကျေးဇူးရှိလာပုံလေးကိုဆက်ပြီးတော့ရှင်းပြပေးပါလားဆရာ
ဆက်သွယ်နည်းပညာကိုသုံးပြီးတော့ကျွန်တော်ကျန်းမာရေးဆောင်ရွက်မှုလုပ်ငန်းတွေမှာလူတွေအတွက်ကျိုးပို့ပြီးတော့ဖြစ်ထွန်းအောင်တုံ့ချရနေပါပဲ2014ခုနှစ်ကနေလာမှစပြီးတော့ကျွန်တော်တို့လော့ချုပ်တာပေါ့လေအဲဒီတော့ကျက်တို့မျိုးမှာစလုပ်ခဲ့တယ်ပေါ့လေအဲဒီမှာပဲအစာပိုင်းမှာတွေ့ရတဲ့အခြေကြောင့်လည်းနံပါတ်1လူရဲ့အသက်ကိုပြင်နိုင်တယ်ပေါ့လေနံပါတ်2လူရဲ့ကုန်ကြမ်းကိုလူနာရဲ့အိတ်ထဲစက်တို့ရဲ့စက်တို့မျိုးကုန်ကြမ်းမှုတက်တာဆိုရယ်ပေါ့လေနောက်ကျကြတော့ယုံကြည်ပေါ်က specialist ရဲ့ကုသမှုအများလူတွေပါခိုင်ဦးနိုင်တဲ့အခြေအနေရပါပေါ့လေယုံကြည်လို့မလာပဲနဲ့ဒါကိုဘက်ကဆောင်းနဲ့ဆက်သွယ်ပြီးတော့ကုသပြေးတယ်ပေါ့ဒီကနေကြားတဲ့တန်ကုသပြေးတယ်အဲဒီမှာလည်းကုန်ကြစေချာအများကြီးတက်တာတော့ပဲ
ဟုတ်ကဲ့
တစ်ခါတစ်ခါလာတာယုံကြည်တက်ပြီးတော့ဆေးကူရလွယ်တာမဟုတ်ဘူးနောက်တစ်ခါကျွန်တော်ဒီမှာဥမာလူနဲ့ပတ်သက်လို့တနေ့တနေ့ဆယ်ယောက်လာလို့ရှိတယ်ကျွန်တော်တကယ်ကြည့်ရတာကဒီ unit ပတ်သက်လို့ကြီးတယ်လို့ပြောရတာ၂ယောက်လောက်ပဲရှိပါတယ်။ဒါပြင်20%လောက်ပေါ့လေ။ဒါအားလုံး20%လောက်ကဟိုကြီးတယ်မဟုတ်ပါဘူး။အဲတော့ဒီသက်သေနည်းပညာကို3000ကျင်း။ဘောပဲဒီနဲ့လမ်းပြီးတော့ဆက်ပြရတယ်။ကုသမှုကိုလည်းကျွန်တော်ဒီကနေပြီးတော့သူ screen မှာကျွန်တော်ကိုကျွန်တော်တို့သူတို့လည်းမြင်ရကြတော့လူနာလည်းမြင်ရတယ်။ဟိုဘက်ကကုသနဲ့ရှိရဆောင်နဲ့လည်းမြင်နေရတယ်။ဒီသမောတပ်ပုံနဲ့ကျွန်တော်မြင်ရတယ်။မားရင်လည်းမားရင်ပြောနိုင်တယ်ပေါ့။ဒီလိုလုပ်ပါလားလို့ဒီလိုပြင်လို့အဲ့ဒါကိုကြည့်ရတယ်ကျွန်တော်ဒီဘက်ကနေပြီးယောဂအမျိုးမျိုးနာမည်တပ်ဖို့လဲကျိုးယောဂရဖြစ်နိုင်တယ်ပေါ့။အဲ့တော့တမဟာဒီပို့လိုက်တယ်ဆိုရင်ကျွန်တော်တို့ချက်ချင်းပြည့်တယ်။အဲ့ဒါယောဂရှာဖို့ရေးပါလေ။အများအင်တာမြန်သွားပါလေ။25မိနစ်တည်းကြာတယ်ဆရာ။ဒါရင်တန်းကိုညာနဲ့နှုံးပါပဲ
။ဟုတ်ကဲ့ဆရာ။အဲ့တော့ဆရာတို့အရင်တုန်းကတော့ဒီစမ်းသက်တဲ့အနေထားနေရာအနေငယ်ပါပဲဆရာဦးမှာကြိုက်ထုတ်လို့မျိုးပေါ့နော်လုတ်ခဲတော့အခုကျတော့ဆရာကြီးဘလောက်အထိချက်ချဲပြက်ပြက်လုံလာနိုင်ပြီလဲ
ကျွန်တော်တို့အဲဒီတော့ပိုင်လို့မှာပထမမြို့နယ်နောက် 4 level ပေါ့ဗျာနော်ရာဇတိရာမှာလုတ်မယ်နောက်တစ်ခုကတိုင်းမြို့ကြီးမှာလုတ်မယ်ဆရာမြို့နယ်မှာလုတ်မယ်အဲမြို့နယ်ကတော့စပြစ်တာပေါ့တိုက်တို့မှာအောင်မြင်ပါလေကျွန်တော်နောက်ထပ်တစ်ရှင်းလိုက်လာတာကရမုံညုံဆိုရာဇတိပေါ့ဒ တောင်ဝရဲ့ခြေဘက်မှာစစ်တောင်းမျိုးကံပေးရတောင်ဝနဲ့ဆိုနှစ်နာရီလောက်မောင်းရမယ်ဆိုဒါပေမဲ့သွားလာနေနေဒီလမ်းကြမ်းမှာနောက်တစ်ခုကအပေမြို့ပေါ်မှာကျွန်တော်ဖွင့်ထားတာဒိုင်းချင်ပေါ့နောက်ခရိုင်ကတော့ကျွန်တော်နည်းနည်းကြာသွားတယ်ဗျာခရိုင်ကပြီးရတဲ့နေ့ကမှဖွင့်နိုင်ရတယ်ညညာမျိုးမှာကျွန်တော်လုပ်ပါတယ်ဒါဒီနေရာလေးကတော့အဆက်ပြစ်ဖြစ်ပြီပေါ့ဒီနေရာထဲမှာကျွန်တော်တို့ကဒီနိဒာနာကိုလည်းဆက်သွယ်ပြီးတော့ဒီတမယုံဒနာအောက်မှာရှိတဲ့ခြေုံတွေခြေကန့်တွေဒီမြင့်ပညာသုံးမယ်ကျွန်တော်ဖွဲ့ရတယ်ဆက်လက်ပြီးတော့ဒါနဲ့ကလိုအပ်တဲ့နေရာတွေလိုက်ပြီးတော့ဖွင့်ပေးနိုင်တယ်ဆိုရင်ဒီလုံးကိုကျွန်တော်ကာဗရိတ်ကအရင်ဖြစ်သွားမယ်လို့ကျွန်တော်ယူဆပါ
ဟုတ်ကဲ့ဆရာတော့အခုနောက်ပိုင်းမှာဆရာတိုးချဲ့လာတဲ့အနေထားမှာအခုကရွာအဆင့်တိရောက်သွားပြီဆိုတော့အဲ့ဒီရွာမှာဆရာကြုံတွေ့ခဲ့ရတဲ့အောင်မြင်မှုလေးဥပမာလေးရှင်းရှင်းပြပေးပါလား
အဲ့ဒီရွာမှာဖြစ်တာတော့ကျွန်တော်မက်ဒီကယ်အော့ပရှင်လေးတယောက်နှားပြီးတော့ထားရတာပေါ့တရက်တော့မိန်းမတယောက်ကဟုတ်လိုက်ဖို့လိုက်နေပေါ့ဗျာဟိုက်ဖီဗာနဲ့ခြေတက်တက်ပြီးတော့ဒိမရတစ်ချက်ရတစ်ချက်ရောက်လာဆက်စတိန်းနဲ့ရှိတာအဲ့တော့ဓမ္မလေးရိုက်ပြီးတော့ထုတ်လိုက်တဲ့ခါမှာရေကျွန်တော်ဒီဘက်ကနေပြန်ပြီးပြောတာတော့အထုတ်ထဲမှာပြည်ပြည်ပြည့်နေတယ်ပဲတချမ်းသူရဲ့လက္ခဏာအရကြည့်လိုက်တော့သူ့ထဲမှာဒီပိုးအခြေကြီးရောက်ပြီးတော့ဒွတ်တက်နေပြီပေါ့ဗျာအခြေကြီးတော့မကောင်းဘူးပေါ့အဲ့တော့ကျွန်တော်တို့ကပြောတယ်သူ့ကိုတောင်ဆေးုံကိုအညာနာပို့လိုက်တော့အဲ့တော့ပို့လိုက်ဆိုတော့အချမ်းမဖြစ်ဘူးကြားတဲ့လူနာလမ်းနေသေးတာလမ်းနေသေးမှဆိုတော့ကျွန်တော်လည်းအချမ်းလေးမရှိတော့ဘူးကာနဲ့သူ့ကိုလမ်းပြီးတော့အဲ့အစုတ်သေးကဒီကြီးတွေကိုတုတ်ထုတ်တဲ့ကြီးကိုဒီလုတ်တက်လားလုတ်ဖူးလားဆိုလုတ်ဖူးဘူးတဲ့ခါမှာအဲတော့ကျွန်တော်ကလူနာလဲမြင်နေရတယ်ဘယ်နေရနေပြီးတော့ထုံသေးလေးထိုးသူ့စီမှာရှိတဲ့အပေါ့အကြီးကိုချောင်းအဲ့ဒါနဲ့စုတ်ခမ်းလိုက်တယ်ဆိုရင်ဆိုရင်လည်းဘလောက်ရသွားလဲဆိုတော့ကြီးက 1000 cc ရတယ်ဆိုတော့အဲ့ဒါလည်းတုတ်ထုတ်တယ်နောက်သိစီဝါခြေလက်ပြေးတယ်ပေါ့ဗျာအဲဒီတော့သိတယ်ပေါ့သိချင်တဲ့ချမ်းသာရသွားတယ်ကောင်းသွားတယ်ကျေကျေလေးတတိယလေးလာတယ်ပေါ့ဒါကတော့တကယ်ကိုအင်တာအဝေါ်ဘကောင်းတဲ့ဟာဒါကျေလာရတယ်ပေါ့ဗျာ
ဟုတ်ကဲ့ဆရာကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်ကိုပြောဝရှိမလားဆရာ
အဲ့ချက်ကတော့အခုဒီကနေလှမ်းပြီးတော့ကျွန်တော်တို့ကဒီမှာနေ operation လေးတွေရှိတော့ဥမာလက်ကအလုံးလေးရှိတယ်ဗျာဒီနေရာဒီနေရာပေါ့ဗျာအဲ့ဒါသူမလုပ်ဘူးဆိုတော့ကျွန်တော်လှမ်းပြီးတော့ drive လုပ်ပြီးတော့ဒုံသေးလေးတလို့ထောအဲ့နေရာနေသူဘလို့ခွဲဆိုတာလုပ်လို့ရှိရတာတဲ့အဲ့လေတင်ချီရလေးပြီးနိုင်တယ်ပေါ့။ဘောရင်တော့အဲ့ဒီဟာလေးတခုတည်းနဲ့ယူယူလာရနောက်ချက်ကတော့သူဟိုကနေပြီးတော့ဒီမှာပြည်နယ်တွေတနေရာပေါ့လာတယ်ဖြစ်ဆိုလို့ရှိရင်တော့တစ်ခေါက်ကြည့်လိုက်တယ်သူခွဲလက်ပြေးလိုက်တယ်ဒါမှခွဲပြမလို့ကုသောင်းကိုပြေးလိုက်တယ်ပေါ့။နောက်ပြန်သွားတယ်နောက်တစ်လကြာမှချင်းတစ်လကြာကျွန်တော်စီလာပြမလို့တော့တချို့ဟာလေဘောကနေပြီးတော့ဒီအဲ့ဒီရှောင်းနဲ့တိုင်းနေပြီးကျွန်တော်နဲ့ screen ပေါ်မှာတွေ့မှာပေါ့ကျွန်တော်စမ်းရကြည့်တာဟိုဘက်ကလည်းကဲအော်ဖီဆာကိုစမ်းခိုင်းတယ်ကျွန်တော်လည်းမြင်နေရတယ်အဲ့တော့အဲ့ဒါမျိုးမှာ follow up ကိုကျွန်တော်ကဟိုကနေလှမ်းလို့ပြေးလို့ရ
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဆရာကြီးတိုးချဲ့ဖို့အစီအစဉ်ဘယ်နေရာတွေရှိနေလဲဆရာ
ခုဆိုလို့ရှိရင်ဒီကညောင်လေးပြည့်ဆိုလို့ရှိရင်နှစ်ခုရှိတယ်ဆရာနောက်ဘကူတိုင်းတွင်းရကိုလည်း၅ခု၆ခုလောက်ရှိတယ်နောက်စကိုင်းတိုင်းပါပါတယ်ကလေးမျိုးမှာရှိတယ်နောက်ပြီးတော့ကျွန်တော်တို့ခု15ခုရှိတယ်ဆရာနောက်တစ်ခုကတော့အားလုံးဆိုလို့ရှိရင်အခုလုံးမဲ့ချက်ချက်ပေါ့လေ၃ခုနဲ့ဆိုလို့ရှိရင်နှစ်ချက်နဲ့အခုနှစ်ခုလောက်ရှိတယ်ဗျာကျွန်တော်တို့ကဒီ central hub ပါကျွန်တော်ပါမီချေရုံဆက်နေဆက်မှာကျွန်တော်ငှားပြီးဖွင့်ထားပါအဲ့ဒါနဲ့ဆက်ပြန်လို့ရ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးမင်းစီစဉ်ထုတ်လွှင့်တဲ့အကြမ်းမာရေးအစီအစဉ်ပြီးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနှားဆင်ရပါမယ် Facebook လူမှုကွန်ရက်မှာအမုန်းစကားပြောဆိုရေးသားနေတာကြောင့်မြန်မာပြည်ကလူမျိုးရေးဘာသာရေးပြည်ပကားတွေတက်ဆိုးရှိနေရတာဖြစ်တယ်လို့မြင်နေကြပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးဦးအောင်ခင်ကဆွေးနွေးတင်ဆက်ထားပါတယ်
မတီမာ Facebook လူမှုကွန်ရက်ကိုဆက်သွယ်ရေးအတွက်တိုင်းသူပြည်သားကရောအစိုးရကရောအသုံးပြုနေတာမို့လူအဖွဲ့အစည်းရဲ့အစိပ်ပိုင်းတစ်ခုလိုဖြစ်နေပါလေအကျိုးရှိတဲ့သတင်းအချက်လက်ကိုဖြန့်ဝေနိုင်တယ်လို့ပြည်ပခန့်ဖြစ်မဲ့ဝါရဖြန့်ခြင်းနဲ့အမုန်းစကားကိုလည်းဖြန့်ဝေနိုင်ပါလေဒါကြောင့်လူမျိုးရေးဘာသာရေးအကြမ်းဖက်မှုဖြစ်လာအောင်လုပ်ရမှာ Facebook လူမှုကွန်ရက်ဟာအဓိကအခန်းကပါဝင်နေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဌာနကလုံးရဲမလာကထောက်ပြသွားပါတယ်။ လူမှုကွန်ရက်ဟာအကျိုးပြုတာနည်းပြီးမကောင်းတဲ့ဘက်ကများတယ်လို့ဖြစ်နေပါတယ်။ April ရောက်တော့ Facebook အကြီးအကဲစီကိုမြန်မာအရက်ဖွဲ့အသင်းအဖွဲ့ရှစ်ဖွဲ့ကစာရေးပြီးအမုန်းစကားဖြန့်ဝေမှုကိုစနစ်တကျစောင့်ကြည့်ဖို့အကြံပေးပါတယ်။တာဝန်ရှိပုဂ္ဂိုလ်ဘာသာစကားကျွမ်းကျင်သူတွေအရက်ဖွဲ့အသင်းအဖွဲ့တွေလက်တွဲပြီး Facebook ကိုစောင့်ကြည့်ဖို့အကြံပေးကြောင်းသိရပါတယ်။ဒါလိုလို့2013လောက်ကတည်းကမြန်မာအရက်ဖွဲ့အဖွဲ့တွေတောင်းဆိုခဲ့ကြပြီးမဲ့မလုံနိုင်ခဲ့ဘူးလို့တချို့ကဆိုပါတယ်။အမုန်းစကားကို24နာရီအတွင်း Facebook ကပယ်ဖြတ်နိုင်မလားလို့ Mark Zuckerberg ကိုစီးနေလွတ်တော်မှာ April ကမေးပါတယ
်။ဒီပြဿနာဖြေရှင်းဖို့ဆောင်ရွက်နေပုံကို Zuckerberg က American စီးနေလွတ်တော်မှာဖြေကြားသွားပါတယ်။ပထမအနေနဲ့မြန်မာစကားတက်ကြွသူအတော်များများထပ်ပြီးခန့်အပ်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။မြန်မာစကားတက်ပြီးဒေတာအခြေအနေတည်သူကသာအမုန်းစကားကိုစစ်ဆေးနိုင်မှာဖြစ်ပါတယ်ဒုတိယအနေနဲ့မြန်မာအယက်သားအသင်းအဖွဲ့တွေနဲ့လက်တွဲပြီးအမုန်းစကားပြန့်ဝေသူကိုစစ်ဆေးရမယ်လို့ဆိုပါတယ်တွေ့တဲ့အခါမှာအမုန်းစကားကိုတီးဖြတ်မှာမဟုတ်ပဲပြန့်ဝေသူရဲ့အကောင့်ကိုပယ်ဖြတ်ပစ်တဲ့နည်းကိုသုံးမယ်လို့ဇူကာဘတ်ကပြောပါတယ်တတိယအနေနဲ့မြန်မာပြည်မှာသုံးတဲ့ Facebook စနစ်မှာအပြောင်းလဲလုပ်ဖို့လုပ်ငန်းအဖွဲ့တစ်ခုဖွဲ့စည်းတယ်လို့ဆိုပါတယ်အခြားတိုင်းပြည်တွေမှာလည်းဒီလိုပြဿနာမျိုးမဖြစ်ပွားရအောင်တားဆီးနိုင်လိမ့်မယ်လို့ပြောသွားပါတယ
်မြန်မာလူမှုကွန်ရက် Facebook ဟာအမုန်းစကားပြန့်ပွားရာနေရာဖြစ်နေပုံကို Bethany Davis ကဗြိတိန်နိုင်ငံ Winchester တက္ကသိုလ်မှာ2015ကမဟာဝိဇ္ဇာကျမ်းရေးပူပါတယ်လူမှုကွန်ရက်ကြောင့်မွတ်စလင်စာရင်းပြင်ထန်လာတာဟာလူဖွဲ့စည်းအစိတ်အသင့်တဲ့သဘောပဲလို့ဆိုပါတယ်လူငယ်တွေအများအပြားသုံးတဲ့လူမှုကွန်ရက်မှာမွတ်စလင်ဘာသာကိုတပတ်တပ်ဆွဆွဲတိုက်ခိုက်တာဟာအထင်မှားအမြင်မှားဖြစ်စေပါတယ်တဲ့အမုန်းစကားဟန်တာရေးဥပဒေနဲ့ထိန်းချုပ်ရေးတန်းပြန်ခြေပါရေးစတဲ့ဤသုံးခုနဲ့တုံ့ပြန်နိုင်တယ်လို့ Bethany Davis ကဆိုပါတယ်နေဖုံးလာဆိုသူကတော့ပန်းစကားလှုပ်ရှားမှုနဲ့အမုန်းစကားကိုတန်းပြန်ထားပါတယ်အင်တာနက်မှာအမုန်းစကားသုံးတာကြောင့်ဖြစ်ပေါ်လာနိုင်တဲ့အန္တရာယ်ကိုသတိထားကြဖို့ပန်းစကားကရွေပါတယ
်တဲ့ NLD အစိုးရတက်လာပြီးမကြာမီမှာအမုန်းစကားပြောကြမှုနဲ့ပတ်သက်တဲ့ဥပဒေကိုပြဋ္ဌာန်းဖို့စ조사ကြောင်းသိရပါတယ်ဘာသာရေးလူမျိုးရေးတင်းမာမှုကိုဖြစ်ပွားစေတဲ့အမုန်းစကားပြန့်ဖြူးတာကိုထိန်းချုပ်တဲ့ဥပဒေကိုသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကပြဋ္ဌာန်းဖို့စီစဉ်တာပါဒီဥပဒေမျိုးမရှိသေးတဲ့အတွက်ပြဋ္ဌာန်းဖို့လိုအပ်တယ်လို့ဆိုပါတယ်ဒါပေမဲ့ကျွမ်းကျင်သူတွေကတော့ဒီကိစ္စမှာပညာပေးပြီးပြဿနာကိုအပြည့်အဝနားလည်အောင်ကြိုးပမ်းတာကပိုပြီးထိရောက်လိမ့်မယ်လို့မြင်ကြပါတယ်မြန်မာပြည်ဟာလူမျိုးပေါင်းစုံနေထိုင်ပြီးဘာသာပေါင်းစုံကိုးကွယ်တဲ့နိုင်ငံဖြစ်တယ်ဆိုတာကိုအားလုံးလက်ခံနိုင်ဖို့ကြိုးပမ်းရပါလိမ့်မယ်စီကံရှိတဲ့လူအဖွဲ့အစည်းမှာလူမျိုးစုံရှင်တွဲနေထိုင်နိုင်ဖို့အတွက်မြန်မာပြည်ဟာမြန်မာတဦးတည်းပိုင်မဟုတ်ပဲအများပိုင်ဖြစ်တာကိုလက်ခံရပါလိမ့်မယ်
အမုန်းစကားကိုလူကြိုက်များလာစေတဲ့အကြောင်းရင်းတစ်ခုကအသိပညာခေါင်းပါမှုဖြစ်တယ်လို့ Bethany Davis ကသုံးသပ်ပါတယ်။ကျောင်းသင်ရုံးမှာတိုင်းရင်းသားလူမျိုးနဲ့အခြားဘာသာတွေအကြောင်းမသင်ကြဘဲဗုဒ္ဓဘာသာအကြောင်းကိုသာဦးစားပေးတာကြောင့်ကွဲပြားတဲ့အမြင်ကိုမြင်နိုင်စွာမရှိတာလို့ဆိုပါတယ်။ Facebook မှာပညာရေးအစီအစဉ်တွေလုပ်ပြီးအမုန်းစကားကိုယဉ်ကျေးသိမ်မွေ့စွာလူငယ်ပိုင်းကတံပြန်နိုင်ရင်အများကြီးအကျိုးရှိပဲလို့ဆိုပါတယ်။မတရားတဲ့ကိစ္စကိုတင်းကျင်းအေးဆေးစွာတံပြန်တာဟာအသိပညာပြန့်ပွားစေတယ်လို့ Bethany Davis ကမြင်ပါတယ်။အမုန်းစကားဟာမသိနားမလည်မှုမှာအခြေခံတာကိုသိထားဖို့လိုပါတယ်။အစိုးရရဲ့သဘောတဘာဝပြောင်းလဲဖို့ကိစ္စဟာအရေးကြီးပါတယ်။ဒါပေမဲ့တိုင်းရင်းသားလူမျိုးစုနဲ့ကွဲပြားတဲ့ကိုယ်ကိုယ်ယုံကြည်မှုအပေါ်မှာထားရှိတဲ့သဘောထားတွေပြောင်းလဲလာပြီးရှင်တွဲနေထိုင်နိုင်မှသာရေရှည်ခံမဲ့ဉာဏ်ဉာဏ်ရေးကိုရနိုင်လိမ့်မယ်လို့ဆိုပါတယ်လုံးလုံးဆယ်မှာတော့အမုန်းစကားနဲ့အယုတ်တအနတ္တရေးသားမှုကိုဟန်တားဖို့အတွက် Facebook အကောင့်ကိုပယ်ဖြတ်တဲ့နည်းလမ်းကိုသုံးရပါလိမ့်မယ်လွတ်လပ်စွာပြောဆိုရေးသားခွင့်မှာစီကံမဲ့မှုနဲ့မယိုင်းမှုကိရှင်းဖို့ကလည်းအရေးကြီးပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာပါအခုတော့တိုင်းသားဒေသတွေမှာဖြစ်ပြနေတဲ့ဖြစ်ပျက်တွေကိုစူးစီးတင်ဆက်နေကြတိုင်းရင်းသတင်းလွှာကိုနားဆင်နိုင်ပါပြီ VBNI ဝိုင်းတော်သားတွေကစီစဉ်ထုတ်လွှင့်တာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာနီပါဖီဘာဝိုင်းတော့သားတွေတင်ဆက်ထားတယ်ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဝင်တန်တမန်အဖွဲ့ဟာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်နှုံမြို့နယ်ကနေရာတွေကိုတွားရောက်ခဲ့ကြပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့ငြိမ်းချမ်းရေးကော်မရှင် PC ကကိုယ်စားလှယ်တို့တွေ့ဆုံဆွေးနွေးခဲ့ကြတဲ့ဆိုတာနဲ့မွန်ပြည်သက်ပါတီဦးဆောင်ပြီးတော့မွန်လူမျိုးအလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပတော့မယ့်အခြေအနေအကြောင်းတွေကိုကြားစားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဝင်အမြဲတမ်း15နိုင်ငံကတန်နမန်အဖွဲ့ဟာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကနေရာတွေကိုမေလ၁ရက်နေ့မှာတွားရောက်ခဲ့ကြပါတယ်အဲ့ဒီအဖွဲ့ဟာမေလ၁ရက်နေ့မနက်ပိုင်းမှာတောင်ပြိုလက်ဝဲမြို့နယ်ခွဲက UEHRD အစီအစဉ်နဲ့ဆောက်လုပ်ထားတဲ့အဆောက်အဦတွေလဘိုးခေါင်စခန်းနဲ့ဘင်္ဂလားမြန်မာနယ်စပ်ကချစ်ကြည်ရေးတရားတွေကိုတွားရောက်ခဲ့ကြပါတယ်မြို့နယ်အုပ်ချုပ်ရေးမှူးရုံးမှာတော့ RSA အကြမ်းဖက်သမားတွေရဲ့အစုလိုက်တပ်ဖြတ်ခြင်းခံရတဲ့ဟိန္ဒူမိသားစုဝင်တွေမြို့တိုင်းရင်းသားမိသားစုဝင်တွေအပါအဝင်နယ်စပ်ကနေပြန်ဝင်လာတဲ့မိသားစုတွေနဲ့တွေ့ဆုံခဲ့တယ်လို့ပန်ဒော့ယွာကိုလည်းတွားရောက်ခဲ့တယ်လို့မောင်တော်မြို့ခံတွေကပြောပါတယ်အဲ့ဒီအဖွဲ့ဟာမောင်တော်ကအပြန်စစ်တွေလေးစိတ်ဧကမ်းမှမှာစစ်တွေမြို့ခံလူကြီးတချို့နဲ့လည်းတွေ့ဆုံခဲ့ပါတယ်
မြောက်ပိုင်းရှမ်းပြည်စစ်မတော် SSPP SSA နဲ့ငင်းချမ်းရေးကော်မရှင် PC ကကိုယ်စားလှယ်တွေတွေ့ဆုံမှုမှာငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်တဲ့သူတွေပါဝင်ဖို့လိုတယ်လို့ SSPP အဖွဲ့ကပြောဆိုလိုက်ပါတယ်။မေလ၁ရက်နေ့နဲ့၂ရက်နေ့တုန်းကငင်းချမ်းရေးကော်မရှင် PC ဒုတိယဥက္ကဋ္ဌဦးသိန်းစောအသွေးမှုဥခင်စောဦးဦးဆောင်တဲ့ဖွဲ့ဟာငင်းချမ်းရေးနဲ့ဒေတာဖွံ့ဖြိုးရေးအတွက်ဆွေးနွေးဖို့ SSPP SSA ဝဟိုင်းဌာနချုပ်မှာတွေ့ဆုံစဉ်ပြောဆိုဆွေးနွေးခဲ့တာပါ။ဆွေးနွေးပွဲဖြစ်မြောက်ဖို့အတွက်ကြားဖြူပါတီဥက္ကဋ္ဌဆိုင်းအိုက်ပေါင်းဒုတိယဥက္ကဋ္ဌတဲ့ဆိုင်းဆောင်စီတို့အကျိုးဆောင်ခဲ့တာဖြစ်ပါတယ်။မြန်မာငင်းချမ်းရေးကော်မရှင်နဲ့ရှမ်းပြည်သုတ်သက်ရေးပါတီတို့ SSPP ဌာနချုပ်မှတွေ့ဆုံတာပရမဆုံးကျိန်တွေ့ဆုံမှုဖြစ်ပါတယ်
။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် MCA ကိုလက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီမွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီတို့ဦးဆောင်မှုနဲ့မွန်လူမျိုးအလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုရေးမြို့မှာမေလ5ရက်ကနေ9ရက်နေ့အထိ3ရက်တိုင်ကျင်းပသွားမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုမွန်ပြည်သက်ပါတီမွန်နိုင်ငံရေးပါတီမွန်အရက်ဖက်လူမှုအဖွဲ့အစည်းတက်ဆိုင်ရာအစိုးရအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့အခြားတိုင်းနယ်ပြည်နယ်ကမွန်လူမျိုးကိုယ်စားလှယ်တွေစုစုပေါင်းလူဦးရေ900ခန့်တက်ရောက်ဖို့ခန့်မှန်းထားကြောင်းဆွေးနွေးပွဲကျင်းပရေးကော်မတီမင်းအောင်ထူးကပြောပါတယ်။ဆွေးနွေးပွဲမှာနိုင်ငံရေးစီးပွားရေးလူမှုရေးမြေယာနှင့်တဘာဝတရားစာတာဆိုင်ရာကန္တအလိုက်ဆွေးနွေးကြမှာဖြစ်တဲ့အတွက်ဆွေးနွေးပွဲတက်ရောက်မဲ့နိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတို့ကလည်းကန္တအလိုက်တင်ပြဆွေးနွေးမှာဖြစ်ပါတယ်။မွန်ပြည်သက်ပါတီအနေနဲ့အကြိုလူထုတွေ့ဆုံပွဲကိုဧပြီလ9ရက်နေ့ကပါတီထိန်းချုပ်ရာနေရာဖြစ်တဲ့ညီစားစခန်းဧပြီလ29ရက်နေ့ကဝယ်စင်စခန်းမှာကျင်းပခဲ့ပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်မုံကိုဒေသမှာမြန်မာတပ်မတော်နဲ့ KNA ကချင်းလွတ်လပ်ရေးတပ်မတော်တို့ကြားစိုက်ပွဲဖြစ်ပွားခဲ့တယ်လို့စိုက်ပွဲကြောင့်ဒေသခံရွာသားတွေဖမ်းဆီးခံရမှုဖြစ်ပွားခဲ့တာပါ။ဧပြီလကုန်မှာမုံကုဒေသမုံရဘက်မှာမြန်မာတပ်မတော်လှုပ်ရှားတပ်တွေကို KNA ဘက်ကဆွဲမိုင်းနဲ့ခြုံကိုတိုက်ခတ်ခဲ့လို့တပ်မတော်ဘက်ကထိခိုက်တိုက်စုံမှုတွေရှိခဲ့တယ်လို့လည်းဒေသခံတွေကပြောပါရယ်။စိုက်ပွဲပြီးမုံရ၊ဂပ်ပါ၊မန်ကြီးကတောင်ရလောက်ကနေသူအမျိုးသမီးကိုအမျိုးသားသုံးဦးကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးမေလတရနေ့မှာပြန်လည်လွတ်မြောက်လာခဲ့ပါရယ်။အဖမ်းဆီးခံရတဲ့သူတွေဟာတိုက်ပွဲဖြစ်ပွားရာဒေသနဲ့နှိစက်နေလို့မတင်ကမှုနဲ့ဖမ်းဆီးတာဖြစ်နိုင်တယ်လို့မိုးမောင်းတိုက်နဲ့တိုက်ခတ်တော်ရဆရာတော်ဦးဆောင်ရာကပြောပါတယ်
။ကရင်ပြည်နယ်ဗအံမြို့နယ်လွန်းညတောင်မှာလမ်းခင်းကြောက်ထုတ်လုပ်တဲ့စီမံကိန်းနဲ့ပတ်သက်ပြီးစိုးကျိုးများစွာရှိလို့အစိုးရခွင့်ပြုထားတဲ့နှစ်မကုန်ပေမဲ့လည်းကြောက်ချင်းအရေးအတွက်ပြည့်သွားရင်စီမံကိန်းချက်ချင်းရုပ်သိမ်းပေးဖို့လွန်းညဒေသခံတွေကတောင်းဆိုလိုက်ပါတယ်။အဲ့ဒီကြောက်ထုတ်လုပ်တဲ့စီမံကိန်းဟာအစိုးရအနေနဲ့ချစ်လင်းမြိုင်တိုယိုတာကုမ္ပဏီကိုခွင့်ပြုထားတာဖြစ်ပြီးမေလ၁ရက်နေ့ကကုမ္ပဏီနဲ့ဒေသခံလူထုပထမဦးဆုံးအကြိမ်တွေ့ဆုံပွဲမှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ ောက်ထုတ်လုံးမှုကြောင့်ဒေတာခံတွေအပေါ်စိုးကျိုးများစွာရှိလာတဲ့အတွက်ချစ်လင်းမြန်ကုမ္ပဏီအနေနဲ့အစိုးရကခွင့်ပြုထားတာဖြစ်လို့အစိုးရအပေါ်မူတည်တယ်လို့ကုမ္ပဏီတာဝန်ခံဘုံမူကြီးစောချစ်တူကပြောပါတယ်။အဲ့ဒီစီမံကိန်းကြောင့်ဒေတာဖွံ့ဖြိုးရေးအတွက်ကြောက်တကျင်းမှာဒေတာခံကို2000ကျပ်နှုန်းပေးမှလက်မခံပဲစီမံကိန်းရပ်ဆိုင်ပေးဖို့ရာလိုလားတယ်လို့ဒေတာခံတွေကတောင်းဆိုလိုက်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ NCA အပြည့်အဝရေးထိုးထားတဲ့မူပြီးသစ်ပါတီဦးဆောင်ပြီးတော့မွန်လူမျိုးအလိုက်အမျိုးသားအစ်နိုင်ငံရေးဆွေးနွေးပွဲကိုမေလ5ရက်နေ့ကနေ9ရက်နေ့ထိမုံပြည်နယ်ရေးမြို့မှာကျင်းပသွားမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကနေခိုင်မာတဲ့ဖက်ဒရယ်အခြေခံမှုခိုင်ခိုင်မာမာဖြစ်လာဖို့ကြိုးပမ်းသွားမယ်လို့ဆိုပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
။ခိုင်မာတဲ့ဖက်ဒရယ်အခြေခံမှုတွေကဖြစ်ပေါ်လာဖို့မွန်လူမျိုးအလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲကနေကျင်းပသွားမယ်လို့မွန်ပြည်နယ်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်ရေးကော်မတီဝင်မွန်ပြည်တစ်ပါတီပြောခွင့်ရပုဂ္ဂိုလ်နိုင်အောင်မင်းကြီးကပြောပါတယ်
။ဖက်ဒရယ်အခြေခံမှုတစ်ခုရအောင်ကျွန်တော်ကြိုးစားနေပါတယ်။ဒီနိုင်ငံရေးကဏ္ဍမှာပေါ့နော်။နိုင်ငံရေးကဏ္ဍလူမှုရေးကဏ္ဍစီးပွားရေးကဏ္ဍမြန်မာပြည်စံတဲ့နဲ့ပတ်သက်တဲ့ဒီကဏ္ဍကြီးလေးရမှာဒီမှာဖက်ဒရယ်အခြေခံမှုခိုင်ခိုင်မာမာတစ်ခုရအောင်ကျွန်တော်တို့ကဒီ UPDGC ကချမှတ်တဲ့ကောင်းစဉ်အတိုင်းပေါ့နော်။ရေးတရားအပေါင်းထုတ်ဝင်အောင်ကျွန်တော်ဒီရဲ့ရေးကော်မတီကနေလည်းနဲ့ပတ်ဖို့မှုနဲ့ကြီးကြပ်မှုနဲ့အတူလမ်းညွှန်သွားပြီးတော့ပတ်ဖို့သွားပါမယ်
။မွန်လူမျိုးအလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲကိုလာမယ့်မေလ9ရက်နေ့ကနေ9ရက်နေ့ထိရေးမြို့အားကစားရုံမှာဖွဲ့ပွဲပိတ်ပွဲအခမ်းအနားကျင်းပဖို့စီစဉ်ထားပြီးကဏ္ဍကြီး၄ရက်ကိုတော့အနီးမှာရှိတဲ့အထက်ကတဲ့တပလင်းနှစ်စုဓမ္မယုံနဲ့မွန်ဓမ္မယုံတို့မှနေရာခွဲပြီးဆွေးနွေးသွားဖို့ရာထားတယ်လို့နိုင်အောင်မင်းကြီးကပြောပါတယ်။မွန်လူမျိုးအလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးကော်မတီတွင်ရင်မှုမင်းအောင်ထူးပြောသွားတာကတော့
ဒီဆွေးနွေးပွဲကဏ္ဍကြီးလေးခုမှဆွေးနွေးမဲ့လူတွေပေါ့လေဒီပုံစံလေးအားလုံး900ရှိမယ်ဒါပေမဲ့ဖွင့်ပွဲမှာကျတော့ပြည်တော်စုဆင်ကဝန်ကြီးတွေနဲ့ဒီငွေချင်းချစ်စီမှာပါနေတဲ့အစုဖွဲ့တွေပေါ့ဟိုမှာ NRPC တို့ PC တို့နောက် GMC ပုဂ္ဂိုလ်တွေပါမယ်နောက်ဒီနယ်အစိုးရနဲ့ဒီဒီနယ်ဆင်ဒီစီးကြေးကော်မတီတွေပါမယ်နောက်တစ်ခုကဒီတိုင်းနာနဲ့တိုင်းဖွဲ့တွေအားလည်းပါမယ်နောက်ပြီးတော့ဒီနိုင်ငံရေးပါတီပေါ့နော်အာသူပဲလိုက်အားလုံးပါကြတော့ဆိုတော့ဖွင့်ပွဲမှာကျတော့ကျွန်တော်တို့လူရှိရနဲ့900ကျားလောက်မှန်းထားတယ်။ပိုစလေကတော့900ရှိမယ်ပေါ့နော်
။ဒါအပြင်ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံတတရစီဝေးမှတင်ပြမယ်အကြောင်းအရာတွေနဲ့ငင်းချမ်းရေးဖြစ်စဉ်တခြားလုံးအတွက်ခြေခံမဲ့မူတွေကိုလည်းဆွေးနွေးသွားမယ်လို့သူကဆိုပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်စစ်ဆေးတွေမှာမျိုးသမီးပါဝင်မှုနှုန်း30ရာခိုင်နှုန်းတတ်မှတ်ထားပါတယ်။အခုကျင်းပမဲ့မွန်လူမျိုးအလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲမှာအမျိုးသမီးပါဝင်မှုနှုန်းပိုများမယ်လို့လည်းမျှော်လင့်တယ်လို့တိုးတက်တဲ့မွန်လူငယ်များအစည်းအရုံးဥက္ကဋ္ဌမိတော်ချမ်းကဆိုပါတယ
်ပြီးခဲ့တဲ့ပွဲရဲ့အနေထားရဆိုရင်မိသားမှာလောက်တာကအမျိုးသမီးပါဝင်မှုနှုန်းနည်းတယ်ဒါပေမဲ့ဝယ်ခြင်းမှာလောက်တာကတော့အမျိုးသမီးပါဝင်မှုနှုန်းများလာတယ်ပေါ့နော်ဆိုတော့အာဒီချိန်နေပေါ်ကြည့်ရင်တော့ဒီလာမယ့်အမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲမှာလည်းဒီအမျိုးသမီးပါဝင်မှုနှုန်းကအရာလောက်တဲ့အနေထားတိမဟုတ်ရင်တော့မှဒီကျင်းနေနိုင်လောက်ပဲအနေထားရှိမယ်လို့ပဲဒီမှာတင်တယ
်2015ခုနှစ်အောက်တိုဘာလ15ရက်နေ့ကနေအခုလက်ရှိကာလအထိ NCA လက်မှတ်ရေးထိုးပြီးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့ထဲမှာလူမျိုးအလိုက်နိုင်ငံရေးဆွေးနွေးပွဲကိုကရင်ချင်းပအုပ်လူမျိုး3မျိုးသာကျင်းပပြီးစီးခဲ့ပါတယ်
ဆက်ပြီးတော့ရခိုင်ပြည်နယ်တောင်ကုန်းမြို့မှာရခိုင်ပြည်တစ်ခုလုံးကလူငယ်ကိုယ်စားလှယ်တွေတက်ရောက်ပြီးအရက်ဘက်အဖွဲ့အစည်းတွေလွတ်တော်ကိုယ်စားလှယ်တွေစုံစုံတက်ရောက်တဲ့ရခိုင်လူငယ်ညီလာခံတစ်ခုကိုမေလ1ရက်နေ့ကတောင်ကုန်းမြို့တိန်တောင်မြို့မှာအကစားကွင်းမှာစတင်ဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီညီလာခံကိုဘလို့ရည်ရွယ်ချက်တွေနဲ့ဘာတွေဆွေးနွေးကြဖို့ရှိနေကြပါသလဲဆိုတာကိုမောင်အေးကနေတင်ဆက်ထားပါတယ်။
ရခိုင်ပြည်တစ်ခုလုံးကမြို့နယ်ကိုယ်စားလှယ်တွေတားရောက်တဲ့ပထမဆုံးအကြိမ်ရခိုင်လူငယ်ညီလာခံကိုရေရေရှာသုံးချနဲ့ကြံပါရတာဖြစ်တယ်လို့ရခိုင်လူငယ်ညီလာခံတနားနဲ့ပြန်ကြားရတဲ့တာဝန်ခံကိုမျိုးဆန်းအောင်ကအခုလိုပြောပါတယ
်ရခိုင်လူငယ်ညီလာခံကျင်းပရတဲ့ရေဆက်တော့အဆုံးချက်ရှိပါတယ်အဲ့ဒါကမြို့နယ်ရဲ့အားကောင်းတော့ရခိုင်လူငယ်စုဖွဲ့ပြီးဆက်မတော်ပေါ်ထွန်းလာခဲ့ရင်နောက်နေ့ရခိုင်လူငယ်များစိုးရင်ညီမတွေကလည်းအပြည့်ပြည့်ပြည့်စုရောက်တော့ပူးပေါင်းပါဝင်ဆောင်ရွက်လာနိုင်ခဲ့ရင်နောက်တော့ဒီခိုင်ပါဝင်ဘောဒီဇိုင်းရင်းသားတို့ရဲ့မူလကြပါစစ်ခုချင်းများရရှိကြရင်စားတော့တိုင်းရင်းသားများနဲ့စိတ်သက်ဆောင်ရွက်နိုင်ကြရင်ဆိုရအချက်သုံးချက်ရှိကြပါ
ညီလာခံကိုမြို့နယ်လိုက်လူငယ်ကိုယ်စားလှယ်တွေအပြင်လွှတ်တော်ကိုယ်စားလှယ်တွေအရေးဖအဖွဲ့အစည်းတွေကကိုယ်စားလှယ်တွေရခိုင်ပညာရှင်တွေနဲ့နိုင်ငံရေးပါတီကကိုယ်စားလှယ်တွေလည်းတက်ရောက်နေကြပြီးမေလတရက်ကနေ900နှစ်ထိကျန်းပါသွားမှာဖြစ်ပါတယ် အခုကျင်းပါတဲ့ညီလာခဲမှာအခြားလေးရှားကိုအဓိကထဆွေးနွေးသားမှာဖြစ်တယ်လို့ကိုမျိုးဆန်းအောင်ကအခုလိုစပြောပါတယ
်ခုရခိုင်လူငယ်ညီလာခဲမှာဆွေးနွေးမယ့်အဓိကအကြောင်းအရာ၄ခုရှိတယ်၄ခုကနံပါတ်၁လူငယ်နဲ့နိုင်ငံရေးနံပါတ်၂ကလူငယ်နဲ့အလုပ်ကိုင်ဆွေးနွေးလမ်းနံပါတ်၃ကလူငယ်နဲ့ပညာရေးနံပါတ်၄ကလူငယ်နဲ့ရေးသေးအောင်ဆိုတဲ့အကြောင်း၄ခုရှိတယ
်အခုကျင်းပါတဲ့ရခိုင်လူငယ်ညီလာခဲမှာရခိုင်မျိုးနွယ်စုဝင်ဖြစ်တဲ့ကမန်လူငယ်တွေကိုဖိတ်ကြမှုမရှိတဲ့အတွက်ဝေဖန်မှုတွေထွက်ပါနေတာနဲ့ပတ်သက်လို့လေသူကအခုလိုရှင်းပြပါတယ
်တို့မဆောင်ဆွေးစောက်ခုနေတဲ့ဇေမာလာဇေမာပြီးမှကျင်းပါတဲ့အစီအစဉ်ဆောင်ပွဲမှာလည်းပြီးတော့ဒါကညနေပေါင်းဆောင်ကတက်ရောက်လာတဲ့ခုလေးလေးခွဲဆုပ်ဆက်ပြီးတော့ဟိုဒါလုံချုံရေးအရာပြီးတော့ခိုင်ကျင်းမှာလက်ရှိဖြစ်ပေါ်နေတဲ့ပြီးတော့ပေါ်လာနိုင်တဲ့လုံချုံရေးကိစ္စတွေအဲ့ဒါတွေကိုကျွန်တော်တို့ကလေစာစဉ်းစားပြီးတော့ပေါ့ကျွန်တော်တို့ညနေပြီးတော့ကျွန်တော်တို့အဲ့ဒီခုနကပြောတဲ့ပြင်းမထည့်ရဲကိုကျွန်တော်တို့ပြနာခဲ့တာဖြစ်တယ်ဗျ။ဒါအကုန်လုံးရဲ့ဆုံးဖြတ်ချက်အရာအင်းအားလို့ပြောတဲ့ညနေစုတွေကိုကျွန်တော်တို့ကဖိုင်းရနေလည်းကျွန်တော်တို့ဆွေးနွေးလိုက်ကြတယ
်။ကမန်မျိုးနေစုတွေအနေနဲ့ညီလာခံတောက်ရောက်ခွင့်မရပေမဲ့သူတို့စီကပြစ်ဖို့လာတဲ့အကြံပြုချက်စာတွန့်တွေကိုလက်ခံဖက်ချသွားမှာဖြစ်ပြီးခြေဆလုံးမဲ့လုပ်ငန်းဆိုင်တွေမှာပူပေါက်လှုပ်ဆောင်ဖို့အစီအစဉ်တွေရှိတယ်လို့ညီလာခံဖြစ်မဲ့ကော်မတီကတံတန်းထုတ်ပြန်ထားပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဝင်တနမန်အဖွဲ့ဟာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကနေရာတွေကိုတွားရောက်ခဲ့ကြပါတယ်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့ငင်းချမ်းရေးကော်မရှင် PC ကကိုယ်စားလှယ်တို့ဝမ်ဟိုင်းဌာနချုပ်မှာတွေ့ဆုံခဲ့ကြပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းချီဆိုင် BNI ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ရတာပါခင်ဗျာ။ VOY ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းညင်နေဆိုရင်တော့ VOY ရဲ့ email list burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက voa မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါလေခင်ဗျာ voa မနေ့ပြန်မနေ့ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းနူမီတာ24/32/39တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အဲ့ဒီအစီအစဉ်တွေမှာတော့ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းသတင်းလွှာတွေကိုပြန်လည်နားဆင်ရဖို့ရှိပါတယ်အခုတော့ကြာနေသေးတဲ့အချိန်တော်တွင်သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာပ
ါမြန်မာသမ္မတဒေါ်နယ်ထရန့်နဲ့လွန်ခဲ့တဲ့ဆယ်နှစ်လောက်တုန်းကညှိစွန်းမှုတွေလို့ဆွဆွဲထားတဲ့လင်းဖြော်ပြေးသီးဆောင် Stormy Daniels ကို2016အမေရိကန်သမ္မတရွေးကောက်ပွဲမှာတိုင်ပင်မှာပဲဒေါ်လာ3,000ပေးခဲ့တဲ့ကိစ္စကိုသမ္မတကဒီနေ့ပဲ TV ပြောဆိုလိုက်ပြီးမှမဲဆော်ဝဲရန်ပုံငွေတွေကတုံးဆွဲတာမဟုတ်တဲ့အကြောင်းညှင်းဆန့်လိုက်ပါတယ်စနေဖြစ်သူကတားဖြစ်သူကိုမွေးဖွားပြီးလာနေငယ်ချ2006ခုနှစ်တည်းနေဗာဒါပြည်နယ်ကဟိုတယ်တစ်ခုမှာတညအိတ်ခဲ့ဘူးလေလို့ပြောဆိုထားတဲ့တရုတ်ဆောင်မျိုးသမီးကိုနယူးယောက်မြို့ကသူ့ရဲ့ကိုယ်ပိုင်ရှင်းနေဖြစ်သူမက်ကေကွင်ကနှုတ်ပိတ်တဲ့အနေနဲ့ငွေပေးပြီးနောက်မှာပဲရှင်းနေကိုလာစင်အကျိုးဆောင်ကအဖြစ်ငွေပြန်ပေးခဲ့တဲ့အကြောင်းသမ္မတကပြောခဲ့တာပါဒါပေမဲ့လည်း Twitter Internet လူမှုကွန်ရက်ကနေဒီနေ့ဇက်တိုက်ဆိုသူတို့ရေးခဲ့တဲ့မှတ်ချက်တွေထဲမှာတော့ရှင်းနေကိုပေးတဲ့ငွေဟာရန်ပုံငွေတွေကမဟုတ်တဲ့အကြောင်းပြောဆိုခဲ့ပါတယ်မြောက်ကိုရီးယားကဖမ်းဆီးထားတဲ့အမေရိကန်အကြီးအကဲ၃ကိုမကြာခင်ပြန်လွတ်ပေးမယ့်အလားအလာတွေရှိတဲ့အကြောင်းအမေရိကန်အစိုးရတောင်းရှိသူတွေပြောဆိုလိုက်ပါကြလိုက်ကြပါတယ်ဖမ်းဆီးခဲ့အမေရိကန်နိုင်ငံသား၃ယောက်ဒီနေ့ပြန်လွတ်ပေးလိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဥပဒေကြိုးဆောင်ဖို့ရဲ့နယူးယောက်မြို့တော်ဝန်ဟောင်းရူရီကူလီယာနီက Fox News သတင်းဌာနနဲ့မင်းမြန်ကန်အတွင်းမှာပြောဆိုလိုက်တာပါကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ကင်းစင်ရေးကြိုးပမ်းမှုတန်လိုက်တန်ချထားတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောဆိုလိုက်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြောလိုက်ပါတယ်။ကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ကင်းစင်ရေးအောင်မြင်အောင်ကြိုးပမ်းမှုဟာမြောက်ကိုရီးယားရဲ့ခိုင်မာတဲ့မူဝါဒတရားဖြစ်ကင်ဂျွန်ဝင်းကပြောဆိုတဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးနဲ့ပြောင်းရွှေ့တော်မှာဒီနေ့တွေ့ဆုံပြီးနောက်မှာပဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်တာပါ။တရုတ်နိုင်ငံရဲ့စီးပွားရေးမူဝါဒတွေပေါ်ဆိုးရိမ်မှုတွေကိုဖြေရှင်းဖို့ကြိုးပမ်းနေတဲ့အမေရိကန်ပြည်ထောင်စုကကုန်သွယ်ဆိုင်ရာစစ်မြင့်ကိုယ်စားလှယ်ဖွဲ့တစ်ဖွဲ့ဟာတရုတ်စိုးရတာဝန်ရှိသူတွေနဲ့ပေကျွန်းမြို့တော်မှာတွေ့ဆုံဆွေးနွေးနေပါတယ်။အမေရိကန်ဗန်နာရေးဝန်ကြီးစတီဗင်မန်နီချင်ဦးဆောင်တဲ့အမေရိကန်ကုန်သွယ်ကိုယ်စားလှယ်ဖွဲ့ကဆွေးနွေးနေကြတာပါ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုနာကမ်မင်းဖြစ်ပါတယ်။VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ24/25/32/51နဲ့လိုင်းလတ်190လို့အနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.